to the Voice of America in Burmese.
Mingla mne ke ma shin Washington myo raw VOA American tan ga ni 2020 pye ni March la 12 ye cha da padin ni ne ne khe season go Myanmar sano chain me ne 6 nai ga ni 9 nai thi line thermometer 32 40 48 tu ga ni dai yai thau lwin twa ma ba Facebook sa myna phit de VOA Burmese news ga ni le dai yai na sin nai ja ba de shin Jama engine nai ma
chanaw lu ba di me ne na sin me tarin ni ma raw coronavirus ကူးစက်မှုကကမ္ဘာနဲ့ပြည်နယ်နဲ့ကာယရောဂါဖြစ်ကမ္ဘာ့ကျန်းမာရေးဘက်ကလွေးချိုကပေါ်ထွန်းနေပါပဲသတိပေးလိုက်ပါတယ်မြန်မာစစ်တပ်ကလွတ်တော်အမတ်ဒူးနဲ့ရိုက်တာသတင်းဌာနပေါ်တရားစွဲထားတာကိုရုပ်သိမ်းပေးဖို့လူခွင့်ရေးဆိုင်ရာအာဆီယံလွတ်တော်အမတ်များဖွဲ့ကတောင်းဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုယ်စော်ဝင်းလိုင်နဲ့တူညင်ညာပေးမှာပါ
ကောင်းပါပြီရှင်သတင်းစီစဉ်ပြီးတဲ့အခါမှာလဲ COVID-19 ကိုကမ္ဘာကပ်ရောဂါဖြစ် WHO ကကြေညာလိုက်တဲ့အကြောင်းအပြည့်အစုံကြားမှာပ
ါ Pandemic is not a word to use lightly or carelessly. It's a word that
ဒါကတော့ကုလသမဂ္ဂဂျနီဗာရုံးချုပ်မှာ WHO ညွှန်ကြားရေးမှူးချုပ်ရဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားတာပါ။နောက်ပိုင်းမှာအပြည့်အစုံကိုတင်ဆက်ပေးဖို့ရှိပါတယ်။တခါ check နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်မူလရန်ကစပြီးတော့တက္ကသိုလ်ကျောင်းအားလုံးကိုရက်အကန့်အသတ်မရှိပိတ်ထားလိုက်တဲ့အကြောင်းကိုချက်နိုင်ငံရောက်မြန်မာတဦးနဲ့ Skype ကနေဆက်သွယ်မေးမြန်းထားတာကိုလည်းတင်ဆက်ဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့ coronavirus ကြောင့်တောင်ကိုရီးယားရဲ့စီးပွားရေးကျဆင်းလာနေတာကိုလည်းနားဆင်ရမှာပါ။နောက်ပိုင်းမှာတော့မြန်မာအရေးသုံးသက်ချက်ပြည်သူ့ကျန်းမာရေးအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုစောဝင်းနိုင်တို့ကပြောပြမှာပါရှင
်။ coronavirus ကူးစက်မှုကကမ္ဘာနဲ့ပြည်နယ်နဲ့ကာယရောဂါဖြစ်ကမ္ဘာ့ကျန်းမာရေးဘက် WHO ကပေါ်ထွန်းနေမှာပဲသတိပေးလိုက်ပြီးအဆိုးဆုံးအခြေအနေတွေကြုံရနိုင်သေးတယ်လို့လည်းသတိပေးလိုက်ပါတယ်
။ In the past 2 weeks the number of cases of COVID-19 outside China has increased 13-fold.
And the number လုံခဲ့တဲ့တရင်းနှစ်ပတ်တွင်တရုတ်နိုင်ငံပြင်ပမှာ COVID-19 ရောဂါကူးစက်မှု3,000+ကူးစက်တဲ့နိုင်ငံပေါင်းကလည်း3,000+တဲ့အတွက်စိုးရိမ်စရာကောင်းတာကြောင့်pandemic ကမ္ဘာနဲ့ပြည်နယ်နဲ့ကပ်ရောဂါဖြစ်သက်မှတ်ဖို့ဆုံးဖြတ်လိုက်တဲ့အကြောင်း WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကဂျနီဗာမြို့ကသတင်းစာရှင်းလင်းပွဲမှာပေါ်ထွန်းနေကပဲပြောလိုက်တာပါပေါ်ထွန်းနေသည့်ရရှိထားတဲ့စင်းတွေအရနိုင်ငံပေါင်း114နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ13,800ကျော်နဲ့သေဆုံးသူ4,300နီးပါးရှိတဲ့အကြောင်းပြောဆိုထားပါတယ်။ရှေ့လာမယ့်ရက်တွေသတင်းပတ်တွေအတွင်းမှာလည်းနောက်ထပ်သေဆုံးသူတွေကူးစက်တဲ့နိုင်ငံတွေထပ်တိုးလာအောင်မဖြစ်တဲ့အကြောင်းလည်းဝေချိုကြီးကသတိပေးထားတာပါ။ကာယရောဂါကြီးထွားမလာအောင်ကမ္ဘာနိုင်ငံတွေကြိုးပမ်းသွားဖို့လည်းထပ်မံနှိုးဆော်ခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှု90ရာခိုင်နှုန်းကနိုင်ငံ၄နိုင်ငံမှာဖြစ်ပေါ်နေပြီးဒီထက်ကတရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေမှာဆိုရင်လည်းကူးစက်မှုတွေသိသသာလျှော့ချနိုင်တဲ့အကြောင်းဝေချိုညွှန်ကြားမှုချုပ်ကပြောဆိုသွားတာပါတရုတ်နိုင်ငံပြီးရင်ကူးစက်သူ1000ကျော်နဲ့အများဆုံးဖြစ်နေတဲ့အီတလီနိုင်ငံမှာတော့အရေးပေါ်ကျန်းမာရေးပြဿနာနဲ့အလုပ်ကိစ္စတွေကလွဲလို့နိုင်ငံနဲ့အသွားအလာတွေကိုပို့ထုနေမှာပဲတားမြစ်ထားလိုက်ပါတယ်ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲကလည်းလက်ရှိအခြေအနေတိုင်းသာဆက်ဖြစ်နေမယ်ဆိုရင်တိုင်းပြည်လူဦးရေ90ရာခိုင်နှုန်းလောက်ထိကူးစက်ခံနိုင်တဲ့အကြောင်းပို့ထုနေမှာပဲသတိပေးပြောဆိုထားပါတယ်
Novel coronavirus ဟာကမ္ဘာအနှံ့ပြန့်နှံ့တဲ့ကာယရောဂါကြီးဖြစ် WHO ကမ္ဘာကျန်းမာရေးအဖွဲ့ကကြေညာလိုက်ပြီးအစုရှယ်ယာဈေးတွေလည်းပုံထုနေမှာတိတိတသာထပ်မံထိုးကျသွားတဲ့အချိန်မှာပဲဒီကိစ္စနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ကပုံထုနေညမှာတမ်းပြီကိုမိန့်ခွန်းပြောကြမယ်လို့ဆိုပါတယ်အင်ပြူတော်မှာအမေရိကန်ထိပ်တန်းဘဏ်ကြီးအကဲတွေနဲ့တွေ့ဆုံပြီးသမ္မတထရမ့်ကပြောကြတာမှာတမ်းပြီအတွင်အရေးပေါ်အခြေအနေကြေညာပြီးနိုင်ငံတကာခီးသွားလာမှုတွေကိုကန့်သတ်ခြင်းလုပ်မလားဆိုတဲ့ထင်ကြေးပေးပြောဆိုနေမှုတွေနဲ့ပတ်သက်လို့တစုံတရာပြောဆိုခဲ့ခြင်းမရှိပါဘူးသူအနေနဲ့ဘာလို့ဖို့ဆုံးဖြတ်ထားရဲဆိုတဲ့ကိစ္စကိုဝါရှင်တန်စံတော်ချိန်ည9နာရီမှာသမ္မတရဲ့ Oval ရုံးကနေတမ်းပြူကိုပြောကြားမယ်မင်းကွန်းထဲမှာထည့်သွင်းပြောဆိုမယ်လို့သာသမ္မတထွန်းကပြောကြားခဲ့ပါတယ်။ဒီပြဿနာကိုပြည်လဲအောင်ဖြေရှင်းသွားမယ်လို့ဘဏ်အကြီးအကဲတွေနဲ့တွေ့ဆုံမှုအတွင်းဒီနေ့တော့ဒီကိုသမ္မတကပြောကြားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်ပေါ်လာမဲ့စီးပွားရေးအကျတဲ့ကိုဖြေရှင်းနိုင်ဖို့သူတို့ဘက်ကအစင်းသိစီကြောင်းဘဏ်လုပ်ငန်းရှင်တွေကသမ္မတကိုပြောကြားခဲ့ကြတယ်လို့ဆိုပါတယ်။ပုတ်ထုံးနေအစုရှယ်ယာဈေးတွေပိတ်တဲ့အချိန်မှာနယူးယောက်ကဒေါင်းဂျွန်းစ်အစုရှယ်ယာအညွန့်ကိန်းတွေဟာ600ခန့်လုံးနီးပါးနဲ့ညီမျှတဲ့1500နီးပါးကျသွားခဲ့ပါတယ်။ဒါဟာ17နှစ်လောက်ဇက်တိုက်အမျက်အစွန်းပေါ်လာခဲ့တဲ့အစုရှယ်ယာဈေးတွေပထမဆုံးအချိန်အများဆုံးပြန်ထိုးကျသွားခြင်းလည်းဖြစ်ပါတယ်
။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာကမ္ဘာနဲ့ပြည်နယ်နဲ့ကပ်ရောဂါဖြစ်သတ်မှတ်လိုက်တယ်လို့ အမေရိကန်ဆွေရကတုံ့ပြန်မှုတွေနှေးကွေးနေတယ်လို့ယင်းနှင်းမြုံနေသူတွေရှုမြင်နေချိန်မှာပဲအမေရိကန်စတော့ဈေးကွက်မှာပေါ်ထွန်းတွေကလည်းကျဆင်းမှုတွေနဲ့ထပ်မံကြုံခဲ့ရပါတယ်။ဒေါ်ဂျွန်စ်အညွှန်းငယ်ရဆိုရင်လည်း1465မှတ်600ကျပ်နှုန်းထပ်မံဈေးကျသွားတာပါ။ Nasdaq နဲ့ S&P 500တို့ကလည်း900ကျပ်နှုန်းစီဈေးကျခဲ့ပါတယ်။ဥရောပဈေးကွက်မှာလည်းအလားတူဈေးတွေကျဆင်းခဲ့ပေမဲ့ထိခိုက်မှုကတော့တိတ်မများလာပါဘူး။လန်ဒန်ဈေးကွက်မှာ200ကျပ်နှုန်းဈေးကျပြီးပြင်သစ်နဲ့ဂျာမနီနိုင်ငံတွေကအစုရှယ်ယာဈေးနှုန်းတွေကလည်း100ကျပ်နှုန်းအောက်ဈေးကျခဲ့တာပါ။ virus အနေနဲ့ဆိုရင်မှုကြောင့်ခီးသွားတွေနည်းသွားတဲ့အတွက်ကမ္ဘာရေနံဈေးလည်းထိုးချခဲ့ပါတယ်။ဒီကြောင့်လိုင်းတွေအပျော်စီးသင်္ဘောလုပ်ငန်းတွေရဲ့အစုရှယ်ယာဈေးတွေလည်းကျဆင်းခဲ့တာပါ။ဒေါ်ဂျွန်စ်အစုရှယ်ယာတွေ400ကျပ်နှုန်းပြန်တက်ခဲ့ပြီးနောက်တစ်ရက်မှာပဲဈေးတွေပြန်ကျသွားတဲ့အတွက်နောက်ရက်တွေမှာလည်းအလားတူတက်ကျတွေတွေ့ရနိုင်သေးတယ်လို့ကြွမ်းကျင်သူတွေခန့်မှန်းထားပါတယ်။သမတ်ဒေါ်နယ်ထရန့်ဆူရကကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စီးပွားရေးအပေါ်ထိခိုက်မှုတွေကနေတက်တာရစီနိုင်တဲ့စီစဉ်နဲ့ပတ်သက်လို့အသေးစိတ်မသိရသေးတဲ့အတွက်စတော့ဈေးကွက်မှာအထက်ကျတွေကျုံနေရတာလို့လဲကြမ်းကျင်သူတွေကပြောဆိုထားကြပါတယ်
။အီရန်နိုင်ငံဘက်ဒတ်မြို့တော်မြောက်ဖက်ကစစ်ကန်တစ်ခုကိုရော့ကက်ဒုံးကျည်နေနဲ့ပြစ်ကတ်ခံခဲ့ရတဲ့အတွက်အမေရိကန်၂ယောက်နဲ့ညွန်ပေါင်းတပ်ဖွဲ့ဝင်တဦးသေဆုံးသွားပါတယ်။တာဂျီစစ်ကန်ကိုစစ်သေးကြွတွေကထရက်ကားတစ်စင်းပေါ်ကနေရော့ကက်တွေနဲ့ပြစ်ကတ်ခဲ့တာလို့အမေရိကန်နဲ့အီရတ်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ရော့ကက်ဒုံးကျည်30လောက်ပြစ်ကတ်ခဲ့တာမှာ18ခုကစကန်ကိုထိမှန်ခဲ့ကြောင်းလဲအမေရိကန်အစိုးရတာဝန်ရှိသူတူက VOA ကိုပြောပါတယ်။အမေရိကန်စစ်သည်၂ယောက်နဲ့ညွန်ပေါင်းတပ်ဖွဲ့ဝင်တဦးသေဆုံးကြောင်းအမေရိကန်စစ်တပ်ရဲ့ကမ္ဘာအလယ်ပိုင်းဒေသကုတ်ကဲရေးဌာနပြောခွင့်ရဗိုလ်ကြီးBill Avang က VOA ကိုအတိအပြုပြောခဲ့တာပါ။တည်ဆုံးသူညွန်ပေါင်းအဖွဲ့ဝင်ဟာဗြိတိန်နိုင်ငံကဖြစ်ကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။အမေရိကန်နဲ့ညွန်ပေါင်းတပ်ဖွဲ့ဝင်တွေအပြင် contract ဝန်ထမ်းတို့အပါအဝင်နောက်ထပ်တရားစင်လောက်ဒဏ်ရာရခဲ့ကြောင်းလည်းပြောဆိုခဲ့တာပါ။တိုက်ခိုက်မှုနဲ့ပတ်သက်လို့ဘသူလက်ချက်ဆိုတာပြောဖို့စောသေးကြောင်းနဲ့စုံစမ်းစစ်ဆေးနေစေဖြစ်ကြောင်းလည်းအမေရိကန်စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်လို့အီရတ်စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကအစောပိုင်းမှာ Twitter ကနေသတင်းထုတ်ပြန်လာမှာတော့ rocket 10ခုနဲ့ပစ်ခတ်ခံခဲ့ရကြောင်းနဲ့ထိခိုက်တိုက်ဆုံးမှုမရှိကြောင်းပြောဆိုခဲ့သလိုအနည်းနာမှာပစ်ထားတဲ့ tracker တစ်စင်းရဲ့တပ်ပုံကိုလည်းဖော်ပြခဲ့ကြပါတယ
် VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်လိုမီတာ32 kHz 9335လိုက်တိုမီတာ40 kHz 9683ညလိုက်တိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တံမြန်မာဝိုင်းစီစဉ်ရဲ့ကြာသပတေးနေ့မနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ် American မှာနိုဝင်ဘာလနေ့ကျင်းပမဲ့သမရယူကပွဲမှာရှင်ပြိုင်မဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းအတွက်ပါတီရင်းအကျိုးရေးဝဲမှာလူ့သမ္မတအောက်ဂျိုးဘိုင်ဒန်အသားရနေပေမဲ့ဆက်လက်ရှင်ပြိုင်သွားအောင်မှာဖြစ်တဲ့အကြောင်းဗမော့ပြည်နယ်ထက်လွတ်တော်မှဘာနီဆန်ဒါစ်ကပေါ်ထွန်းနေမှာပဲကြေညာလိုက်ပါတယ်။အင်္ဂါနေ့ကပြည်နယ်6ခုမှာကျင်းပခဲ့တဲ့အကျိုးရေးဝဲမှာတော့အမေရိကန်ရဲ့ကွန်ထရိုးလုပ်ငန်းတွေရှိရာအချက်အချာမီရှိဂန်ပြည်နယ်အပါအဝင်ပြည်နယ်၄ခုမှာလူ့သမ္မတအောက်ဘိုင်ဒန်အနိုင်ရခဲ့တာပါ။ထက်လွတ်တော်မှဆန်ဒါစ်ကတော့မြောက်တက္ကသိုလ်ပြည်နယ်မှာအနိုင်ရခဲ့ပြီးမဲရီဆက်လက်ရည်တွက်နေဆဲဖြစ်တဲ့ဝါရှင်တန်ပြည်နယ်မှာလည်းအသာရထားပါတယ်။ဒီမိုကရက်တစ်ဆိုရှယ်လစ်တူအဖြစ်ကြီးညာထားတဲ့ဆန်ဒါစ်ကတော့တနင်္ဂနွေနေ့ညမှာစီစဉ်ထားတဲ့စကားစစ်တူဝဲမှာလူ့သမ္မတအောင်ဘိုင်ဒန်နဲ့ရင်ဆိုင်မှုအသိရှိနေတဲ့အကြောင်းလည်းပြောဆိုထားပါတယ်။
မြန်မာနိုင်ငံမှာအသွင်ဆောင်ပါလီမန်ဒီမိုကရေစီစနစ်ကျင့်သုံးနေပေမဲ့လည်းတိသာထင်ရှားတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေရှိနေတော့မယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကနေ့စဉ်ထုတ်ပြန်တဲ့လူ့ခွင့်ရေးအစည်းအဝေးမှာဖော်ပြထားပါတယ်။လူညွန်ရေးတပ်ဖွဲ့တွေကတရားစီရင်ခြင်းမရှိဘဲဥပဒေမဲ့တပ်ဖြတ်တာ၊လူတွေပြောက်သွားအောင်လှုပ်ဆောင်တာ၊ညှဉ်းပန်းနှိပ်စက်တာ၊အာဏာပြုကျင့်တာအပြင်တခြားလိမ္မာဆိုင်ရာစော်ကားမှုတွေကျူးလွန်တာ၊အစိုးရကဥပဒေမဲ့ဖန်ဆီးထင်သိမ်းတာ၊အသက်အန္တရာယ်ဖြစ်စေနိုင်တဲ့နိရှေထောင်နာနေချမှတ်အပြစ်ပေးတာပုဂ္ဂိုလ်ရေးလွတ်လပ်ခွင့်တွေကိုအာမချိုးဖောက်တာတရားစီရင်စနစ်ကိုဝင်ရောက်ဆက်ဖက်တာလွတ်လပ်ပြောဆိုခွင့်ကိုပြင်းထန်စွာကန့်ကွက်ချုပ်ချယ်တာနဲ့သတင်းမီဒီယာတွေကိုဥပဒေမဲ့ဖမ်းဆီးထိန်းသိမ်းတာငြင်းကြမ်းစွာစုဝေးဆန္ဒပြသူတွေကိုဖမ်းဆီးထိန်းသိမ်းတာအပါအဝင်လွတ်လပ်စွာစုဝေးခွင့်နဲ့စီတန်းလဲလဲခွင့်တွေကိုကန့်သတ်ချုပ်ချယ်တာလွတ်လပ်စွာကိုယ်ခွင့်ခွင့်ကိုပြင်းထန်စွာကန့်သတ်ချုပ်ချယ်တာလွတ်လပ်စွာသွားလာခွင့်ကိုကန့်သတ်ချုပ်ချယ်တာအစိုးရရရှိတွေကအကျင့်ပြတ်ချဆမှုတွေကျွလွန်တာအသက်မပြည့်သေးတဲ့ကလေးငယ်တွေကိုတတ်တာအဖြစ်စုဆောင်းတာလူမောင်ခိုကူးတာလူမျိုးတစ်ခုဘာသာရေးတစ်ခုခုကိုပြစ်မှတ်ထားပြီးချင်းချောက်အကြမ်းဖက်တာလူမျိုးချင်းဆက်ဆံသူတွေကိုပြစ်ဒဏ်ချမှတ်နိုင်တဲ့ဥပဒေတွေချမှတ်ပြဋ္ဌာန်းတာစတဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်လက်ဖြစ်ပေါ်နေကြောင်းအမေရိကန်နိုင်ငံရဲ့ဌာနအစီအခံစာမှာအခြေတဝင့်ဖော်ပြထားပါတယ်။ရခိုင်ပြည်နယ်အတွင်းမွတ်စလင်ရိုဟင်ဂျာတွေပေါ်ဖိနှိပ်ချုပ်ချယ်မှုဖြစ်ပေါ်နေတာတွေကိုလည်းအစီအခံစာမှာထည့်သွင်းဖော်ပြထားပါတယ်။ မြန်မာနိုင်ငံမှာအသွင်ဆောင်ပါလီမန်ဒီမိုကရေစီစနစ်ကိုကျင့်သုံးပြီးဖွဲ့စည်းပုံအရသမ္မတကိုလွတ်တော်ကရွေးချယ်တယ်ဆိုပေမဲ့လည်းလွတ်တော်အတွင်းတမတော်သားကိုယ်စားလှယ်25ရာခိုင်နှုန်းပါဝင်နေသေးတာကာကွယ်ရေးပြည်ထောင်စုနဲ့နေဆက်ဒေသလုံခြုံရေးဝန်ကြီးဌာနစတဲ့အရေးပါတဲ့ဌာနတွေကိုစစ်တပ်ကရွေးချယ်ခန့်အပ်နေစေဆိုတာတွေကိုလည်းအစီရင်ခံစာမှာထောက်ပြထားပါတယ်စစ်တပ်ကကျွလွန်ခဲ့တဲ့ကျွလွန်နေစေဖြစ်တဲ့ပြစ်မှုတွေကိုအပြစ်ပေးအယူယူမရှိတာတခါတရံမှာပြစ်မှုကျွလွန်တဲ့အရာရှိတွေကိုအစိုးရကအရေးယူပေမဲ့လည်းပြစ်မှုကြာခံရတဲ့ရတာနဲ့ပြစ်ဒဏ်မများတာတွေရှိနေတယ်လို့လည်းဖော်ပြထားပါတယ
်မြန်မာစစ်တပ်ကလွတ်တော်အမှတ်2ဦးနဲ့ရတသည်တနာပေါ်တရားဆွဲထားတဲ့တွေကိုရုတ်သိမ်းပြဖို့လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များဖွဲ့ APHR ကတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့ကရခိုင်ပြည်နယ်ပူစီတော်မြို့နယ်မှာလက်နက်ကြီးကြီးကြားရရာကရွန်ဂျာမျိုးသမီးနှုတ်တိဆုံးတဲ့ဖြစ်စဉ်မှာစစ်တပ်ရဲ့လက်ချက်ဖြင့်ဒေသခံလွှတ်တော်ကိုယ်စားတခုကိုကပ်ပြီးရေးသားခဲ့တဲ့အတွက်ရတသည်တနာနဲ့လွှတ်တော်အမတ်တို့ဆက်သွယ်ရေးအဥ်တွေ66ကာကြီးနဲ့စစ်တပ်ကဒီသတင်းပတ်တည်းမှာပဲတရားဆွဲထားတာပါ။မြန်မာစစ်တပ်ကတော့ရွန်ဂျာမျိုးသမီးတွေတိဆုံးတဲ့ဖြစ်ကတ်မှုဟာရခိုင်လက်နက်ကိုင်ဖွဲ့ AA လက်ချက်ဖြင့်ဆွဆွဲထားတယ်လို့အေအေဖွဲ့ကလည်းစစ်တပ်လက်ချက်ဖြင့်လည်းတံပြန်ဆွဆွဲထားပါတယ်မလေးရှားနိုင်ငံကလွတ်တော်92လက်ဖြင့် APHR ဖွဲ့ရဲ့ဥက္ကဋ္ဌလက်ဖြစ်တဲ့ Charles Santiago ကတော့မြန်မာစစ်တပ်အနေနဲ့ဆွဆွဲချက်တွေကိုဖြည့်ရှင်းလို့ရတယ်ဆိုရင်ရာဇဝတ်ကြောင်းနဲ့တရားစွဲတာမျိုးမဟုတ်ပဲတခြားနည်းလမ်းနဲ့သာဖြည့်ရှင်းသင့်တဲ့အကြောင်းဗိုလ်ထုနေကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားတာပါမြန်မာလူငယ်တပ်ဖွဲ့တွေအနေနဲ့ရခိုင်ပြည်နယ်မှာဗလိုက်မှုခင်းပြီးတိကျမှန်ကန်တဲ့သတင်းတွေပေါ်ပြနိုင်မှုစစ်မှန်တဲ့ဆန္ဒရှိရဆိုရင်သတင်းသမားတွေကိုလွတ်လပ်လပ်သတင်းယူခွင့်ပေးဖို့နဲ့အင်တာနက်အဆက်အသွယ်ဖြတ်တောက်မှုတွေကိုအဆုံးသတ်ဖို့လည်းတိုက်တွန်းထားပါတယ
်တက်တန်းတန်းတရာကျော်ရှိပြီလို့ခမားရတဲ့ပြန်တားနိုင်တဲ့အသေးငယ်ဆုံးဒိုင်နိုဆောတစ်ကောင်ကိုမြန်မာနိုင်ငံမှာတွေ့ရှိတဲ့ပြင်းထဲမှာမူရင်းပုံစံမပြည့်ရှိနေတာကိုသိပ္ပံပညာရှင်တွေတွေ့ရှိခဲ့ကြပါတယ်။အဲ့ဒီဒိုင်နိုဆောဟာကမ္ဘာအသေးဆုံးငှက်တစ်ကောင်ဓာတ်တောင်သေးငယ်ပြီး T-Rex လို့ခေါ်တဲ့ဒိုင်နိုဆောအမျိုးအစားတစ်တောင်တက်တန်းပိုရင်းတယ်လို့ဆိုပါတယ်။အဲ့ဒီဒိုင်နိုဆောရဲ့ဥကောင်ကိုမြန်မာနိုင်ငံမှာတွေ့တဲ့ပြင်းထဲမှာကောင်းမွန်စွာတွေ့ရှိခဲ့တာကြောင့်အဲ့ဒီတရဝဟာဘလို့ပုံစံဖြစ်မယ်ဆိုတာကိုသူ့တေတီတွေရှင်းလင်းစွာခမန်းတွက်ဆလို့ရနိုင်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။
ကွန်လွင်ဦးနဲ့ကုစောဝင်းလိုင်တို့ကသတင်းတွေကိုပြပြသွားတာပါ။စောစောကကြားခဲ့ရတဲ့အတိုင်းပဲဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေကိုကမ္ဘာအနှံ့ပြန့်နှံ့လာတဲ့ကပ်ရောဂါအဖြစ်ကမ္ဘာကျန်းမာရေးအဖွဲ့ WHO ကဗုဒ္ဓဖူးနေ့မှာပဲကြေညာလိုက်ပါတယ်။တရုတ်နိုင်ငံကစတင်ပြန့်နှံ့ခဲ့တဲ့ဗိုင်းရပ်စ်ပိုးဟာအခုနောက်ဆုံးကမ္ဘာပေါ်ကနိုင်ငံပေါင်း100ကျော်ထိကူးစက်ခဲ့တာပါ။အခုတော့အမြင့်ဆုံးအဆင့်ထိကိုရောက်ရှိလာပြီဖြစ်တယ်လို့ WHO ကတိုးမြှင့်တက်မှတ်လိုက်ပါတယ်။ကိုအောင်လွင်ဦးကပဲအပြည့်အစုံကိုဆက်ပြီးပြောပြမှာပါ။
တရုတ်နိုင်ငံပြပမှာလွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းကူးစက်မှုတွေ73ဆအထိတိုးလာသလိုကူးစက်တဲ့နိုင်ငံတွေလည်း3ဆတိုးလာတဲ့ပေါ်ဆိုရင်အတွက်ကမ္ဘာနဲ့ပြည်နယ်တဲ့ယောဂဖြစ်ကျင်ညာဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းဒရေးချုံညွန်ချိုင်းမှုချုပ် Tedros Adhanom Ghebreyesus ကဂျနီဗာရုံးချုပ်မှာသတင်းတောက်တွေကိုပြောလိုက်တာပ
ါ And we're deeply concerned both by the alarming levels of spread and severity and by the alarming levels of inaction.
ကူးစက်မှုပြင်းထန်မှုတွေဟာစိုးရင်စရာကောင်းအောင်တဲ့အဆင့်အထိရောက်လာနေပြီးတုံ့ပြန်ဆောင်ရွက်မှုမရှိတာတွေဟာလည်းစိုးရင်စရာကောင်းတဲ့အဆင့်အထိရောက်လာနေတာကြောင့် COVID-19 ရောဂါကိုကမ္ဘာအနှံ့ပြန့်နှံ့တဲ့ကာယရောဂါအဖြစ်သတ်မှတ်နိုင်ပြီလို့ကျွန်တော်တို့အနေနဲ့သုံးသပ်ပါတယ်
။ပုံရုံးနေ့ထိရရှိထားတဲ့အချက်အလက်တွေအရကမ္ဘာပေါ်ကနိုင်ငံပေါင်း114နိုင်ငံမှာလူပေါင်း 318,000 ကျော်ကူးစက်ခံထားပြီးသေဆုံးသူပေါင်းကလည်း 4,300 လောက်ထိရှိနေကြောင်း WHO ကပြောပါတယ်။ဗရက်စ်ပိုစတင်ပြန့်နှံ့ရာတရုတ်နိုင်ငံမှာကူးစက်မှုတွေရောကျလာနေရမှာဗိုလ်ထုနေကကူးစက်သူလူနာအသစ်24ယောက်သာရှိတဲ့အကြောင်းလဲတရုတ်ကျန်းမာရေးတာဝန်ရှိသူတွေသတင်းထုတ်ပြန်ထားတာပါ။ဒါပေမဲ့လည်းကူးစက်သူတစ်ထောင်ကျော်သွားပြီဖြစ်တဲ့အမေရိကန်ပြည်ထောင်စုအပါဝင်ကမ္ဘာတဝန်းမှာနောက်ထပ်ကူးစက်မှုအသစ်တွေနဲ့ကူးစက်ခံရတဲ့နိုင်ငံအသစ်တွေလည်းထပ်တိုးလာနေပါတယ်။ဗရက်စ်ပြန့်နှံ့မှုကြောင့်ကမ္ဘာစီးပွားရေးပေါ်ရက်ခတ်လာနေသလိုလူမှုအသိုင်းအဝိုင်းတွေကြားစိုးရိမ်မှုတွေလည်းကြီးထွားလာနေချိန်မှာကျန်းမာရေးအန္တရာယ်သတိပေးချက်ကိုအမြင့်ဆုံးအဆင့်ထိသတ်မှတ်ဖို့အလွယ်တကူဆုံးဖြတ်ခဲ့တာမဟုတ်တဲ့အကြောင်းလဲဒရိုချိုချီကဲကသတင်းတောက်တွေကိုပြောပါတယ်
။ Pandemic is not a word to use lightly or carelessly.It's a word that, if misused, can cause unreasonable fear.
ကဘာအနံ့ပြန့်နှံ့တဲ့ကာယောဂါ pandemic ဆိုတာဟာခပ်ပေါ်ပေါ်အမှုမဲ့အမှတ်မဲ့သုံးလုံးရမယ်စကားလုံးမဟုတ်ပါဘူး။တလွဲသုံးမိခဲ့ရင်စိုးရင်ထိလက်မှုတွေဒါမှမဟုတ်ရင်လဲတိုက်ဖြတ်ရေးလုပ်ငန်းတွေအဆုံးသတ်သွားပြီဆိုပြီးလွှဲမတဲ့အမြင်တွေဝင်လာရကမလိုလားအပ်တဲ့ဝေဒနာခံစားရတာတွေအသက်ဆုံးရှုံးမှုတွေလည်းဖြစ်နိုင်ပါတယ်။
ဒ ရွေးချိုကအမြင့်ဆုံးသတိပေးချက်ထုတ်ပြန်လိုက်တဲ့ဗိုလ်ထုနဲ့မှာပဲအာဖရိကတိုက်နိုင်ငံတစ်ခုဖြစ်တဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာပထမဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုအတည်ပြုလိုက်သလိုအင်ဒိုနီးရှား၊လေဗနွန်၊ပနားမားနဲ့အိုင်ယာလန်တို့မှာလည်းပထမဆုံးသေဆုံးသူတွေရှိတဲ့အကြောင်းသတင်းထုတ်ပြန်ခဲ့တာပါ။တရုတ်နိုင်ငံပြင်ပမှာကူးစက်မှုအဆိုးဆုံးအခြေအနေနဲ့ကြုံနေရတဲ့အီတလီနိုင်ငံမှာတော့သေဆုံးသူ800ကျော်နဲ့ကူးစက်သူ12000ကျော်ထိရှိနေပြီးယူရိုနိုင်ငံမှာတော့သေဆုံးသူ350ကျော်နဲ့ကူးစက်သူ9000ကျော်တောင်ကိုရီးယားနိုင်ငံမှာတော့သေဆုံးသူ60နဲ့ကူးစက်သူ9900ကျော်တိရှိနေပါတယ်ခင်ဗျာ
။ကျေးဇူးပါကိုအောင်လွင်ဦးရေခုဆက်လက်ပြီးတော့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာစီးပွားပြက်ကက်စိုက်နိုင်တယ်လို့လေ့လာသူတချို့သတိပေးတဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။ယောဂါကူးစက်မှုအပြင်းထန်ဆုံးခံစားခဲ့ရတဲ့နိုင်ငံတချို့မှာထိခိုက်မှုတွေကြုံတွေ့နေရတဲ့အကြောင်းတောင်ကိုရီးယားနိုင်ငံဆိုးမျိုးကနေဘီလ်ဂလိုသတင်းပေးပို့ထားတာကိုကိုငင်းချန်းကတင်ပြမှာပါ။
တောင်ကိုရီးယားနိုင်ငံဆိုးမြို့မှာရုံးတွေအများကြီးရှိတဲ့ရက်ကွက်မှာဖွင့်ထားတဲ့ဘာဘီကျူးစားတောက်ဆိုင်ပိုင်ရှင်လီဂျေဟွန်းကစီးပွားရေးနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။မိုးကြိုးရည်တင်တယ်
။ဂျာတာပလီနေလောက်ရောက်ပြီဆိုရင်ဒီဆိုင်ရဲ့စားသုံးသူတွေနဲ့ပြည့်နေတတ်ပါလေ။အခုတော့ခမားပြင်းတဲ့အတိုင်းပဲဘယ်သူမှမရှိဘူးလေ
။ရောဂါကူးစက်ပြန့်ပွားတာကိုတားဆီးဖို့လူချင်းတွေ့ဆုံတာကိုရှောင်ရှားနေတဲ့အချိန်အခုလိုလူသူကင်းမဲ့နေတာမျိုးကတောင်ကိုရီးယားစားတောက်ဆိုင်တော်တော်များများမှာဖြစ်နေတာပါ။လီဂျေဟွန်းကပဲ
သူ50년살면서
ဒါမျိုးကကျွန်တော်တက်တဲ့59နှစ်အရွယ်မှာပထမဆုံးအကြိမ်ဖြစ်တာဖြစ်ပြီးစီဝါကြီးကျတာဖြစ်ဖြစ်ကူးစက်ရောဂါကြောင့်ပဲဖြစ်ဖြစ်အရောကတော့လုံးဝကျသွားတာပါပဲ
အခုလိုပန်းဆိုင်မျိုးလုပ်ငန်းငယ်လေးတွေဟာထိခိုက်မှုကြီးကြီးမားမားခံနေရပါတယ်တချို့ဆိုရင်ဆိုင်လုံးဝပိတ်ထားလိုက်ရပါတယ
်ဖြတ်ကြီးရုံကြီးတယ်ရော
ဘယ်သူမှပန်းမဝယ်ပါဘူးအခုဆိုရင်ကျမမှာငှားကတောင်ပေးဖို့ခက်ခဲနေပါတယ်ငွေချေးရဖို့ရှိပေမဲ့လည်းဒါလည်းအဆင်ပြေပါမလားမသိပါဘူးအခုထိရတော့ကျမမှာဖြည့်ရှင်းနေမရှိသေးပါဘူ
းလုပ်ငန်းငယ်လေးတွေဒါမကလုပ်ငန်းကြီးတွေလည်းထိခိုက်နေပါတယ်တောင်ကိုရီးယားကတချို့ဆက်ယုံတွေဆိုရင်တရုတ်ပြည်ကပစ္စည်းပြက်လက်တာကြောင့်ပဲဖြစ်ဖြစ်ရောဂါကူးစက်ခံရလို့ပဲဖြစ်ဖြစ်ယာယီပိတ်ထားလိုက်ရပါတယ်တနည်းပြောရရင်တော့ဒီဗိုင်းရပ်စ်ဟာစီးပွားရေးကိုနှစ်ဆင့်ထိုးနှက်လိုက်တာပါညောင်ကြီးတက်ကတော်ကစီးပွားရေးပါမောက်ခဝူဆုပ်ခြင်းက
ယောဂါတွေဖြစ်ပြီးဆိုရင်ဖြစ်ခဲ့တဲ့အနေနဲ
့ယောဂါတွေဖြစ်ပြီးဆိုရင်ဖြစ်လေရှိတာကဝေလိုအောက်ကိုထိခိုက်သွားတဲ့တာပါလူတွေကလျှော့ဝယ်ကြပါတယ်အခုကိုရိုနာဗိုင်းရပ်စ်ကိစ္စမှာဆိုရင်ထုတ်လုပ်မှုဘိုင်းကိုပါထိခိုက်သွားတာပ
ါဒါကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားအစိုးရကစီးပွားရေးလှုံ့ဆော်ဖို့ဒေါ်လာ10ဘီလျံကူညီမယ်လို့ကြေညာပါတယ်နောက်ထပ်လှုံ့ဆော်တာတွေထဲမှာတော့အစိုးရအနေနဲ့စီးပွားရေးလုပ်ငန်းတွေကိုအတိုးတက်တက်တာတာနဲ့ရအောင်ခွင့်ပြုပေးပါမယ်ဒါမျိုးတွေလုပ်နေပေမဲ့လီဂျောင်ဟွန်းရဲ့တောင်ကိုရီးယားခရီးသွားလုပ်ငန်းကိုမကယ်နိုင်ပါဘူး
ဒီကမောရာကခဏုံဂျိုနာဂျိုချတ်တ
ော့ဂျိုရင်ဘူကင်လို့ပုံနေနေတာအခုဖုံးခေါ်တဲ့သူတော့မရှိပါဘူးအစိုးရကတော့အရေးပေါ်ချင်းဝင်ပြေးမယ်လို့ပြောထားပါတယ်ကျွန်တော်အဲ့ဒါကိုစောင့်နေပါတယ
်ဂျွန်တာရေကားကျောကိုယုံကြတယ်ကိတာရီကိုရှိမိတာ
ယောဂါကူးစက်မှုတွေတိုးလာလေးလေးအခုလိုအခြေအနေနဲ့နိုင်ငံတော်တော်များများကြုံတွေ့ရဖို့ရှိနေပါတယ်ခင်ဗျာ
ကိုငင်းချမ်းပြပြသွားတာပါအခုဆက်လက်တင်ပြမှာကလည်းဒီ check နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း90ကျော်လာပြီဖြစ်တဲ့ check ဒီသူသမရနိုင်ငံမှာမူလာတန်းကစပြီးတက္ကသိုလ်ကျောင်းအားလုံးကိုရက်အကန့်အသတ်မရှိပိတ်ထားလိုက်ပါတယ်အီတလီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်ရက်ပိုင်းအတွင်းလူပေါင်း600ကျော်သေဆုံးခဲ့ပြီးတဲ့နောက်မှာ check အစိုးရဘက်ကသူတို့နိုင်ငံရဲ့အခြေအနေကိုကြိုတင်ကာကွယ်ဖို့ကြိုးစားနေတဲ့အကြောင်း check မှာနေထိုင်တဲ့ကိုလင်းတန်းကကျမတို့ကိုပြောပါရယ်မက်လ9ရက်နေ့က check နိုင်ငံမှာစတင်အတည်ပြုနိုင်ခဲ့တဲ့ virus ပိုးကူးစက်မှုဇင်းမြစ်ကိုလည်းမသိရတဲ့အတွက် check ဆိုရကအတော်လေးစိုးရိမ်နေတယ်လို့သူကဆိုပါရယ်ကိုလင်းတန်းကို Skype ကနေဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါရယ
် check နိုင်ငံအစိုးရရဲ့အမျိုးသားလူမျိုးရေးအဖွဲ့တွေကဝန်ကြီးချုပ်တို့ကကြေညာချက်ထုတ်လိုက်တဲ့အရေးပေါ်ကြေညာချက်ပေါ့လေဒါကဘာကြောင့်လဲဆိုတဲ့အခါကျတော့ကူးစက်မှုကရမ်းမြန်လာတယ်အဓိကကတော့မနေ့ကညတုန်းကဒီ taxi driver တစ်ယောက်ကနေပြီးတော့ဟိုစစ်ဆေးလိုက်တဲ့အခါမှာ positive တွေ့တဲ့အတွက်ကြောင့်မို့သူကဘယ်ကနေကူးလာတယ်မသူကဘယ်မှလည်းခီးသွားဘူးတဲ့သူမဟုတ်ဘူးအဲသူမိသားစုလည်းလောလောဆယ် quarantine လုပ်လိုက်ပြီပေါ့နော်ဆိုတော့အဲ့လိုမျိုးခြေရနေပြီးတော့ဟို source ကိုမသိတဲ့အတွက်ကြောင့်ဆိုပြီးတော့သူကစိုးရိမ်မှုဖြစ်သွားတယ်မသူကဒီ taxi driver ကလူ90လောက်ကိုသူကဒီ3ရက်အတွင်းမှာသူကလိုက်ပြီးပို့ဆောင်ခဲ့တာဆိုတော့အဲ့ဒီလူ90ကိုလည်းသူတို့ရှာဖို့တော့ခက်ခဲနေတာပေါ့လေလိုက်ပြီးတော့သူတို့စုံစမ်းစစ်ဆေးဖော်ထုတ်ဖို့လိုနေတယ်ဆိုတော့ဒါက public community ဒီထဲမှာပြန်ပွားမှုဖြစ်သွားတာပေါ့အဲ့ဒါတော့သူတို့စိုးရိမ်သွားတယ်အဲ့တော့ကြောင့်ကျူတင်ကာကွယ်တဲ့အနေနဲ့ဟိုပါကင်တဂါရက်နဲ့နာဇရီတို့မပိတ်ဘူးခင်ဗျာမူလာတန်းကနေစပြီးတော့အထက်ပေါ့အကြောင်းနေအကုန်လုံးပိတ်တယ်ပြီးတော့ဒီတက္ကသိုလ် college တွေအကုန်လုံးပိတ်လိုက်တယ်နောက်ကြည့်ကြတော့လူတရာအထက် လုံးမဲ့ဒီပွဲတွေပေါ့ပါတီပွဲတွေအီဗန့်တွေဖက်စတီဗယ်တွေအဲ့ဒါလည်းပိတ်တယ်လို့ဒီ1-1 ဖက်စတီဗယ်တော့ပိတ်ပါပိတ်တယ်ထင်မှာပါသွားတယ်အဲ့ဒါတွေကဘယ်လောက်ထိကြာမလဲရှင်ကျွန်တော်ကတော့တတိပုဂ္ဂလအမြင်ပေါ့လေချိန်တိုင်းတာတစ်ခုထိတော့သွားမယ်လို့တော့ယုံကြည်တယ်သို့တော်လည်းပဲသိပြီးတော့ရေရှိသွားမယ်လို့တော့မထင်ပါဘူးဒါပေမဲ့ဒီအစိုးရရဲ့ကြေညာချက်တွေဝန်ကြီးဌာနရဲ့ ြတယ်ကတွေ့ရတယ်။ဒါပေမဲ့လို့ညာသွားပြင်းကတော့အခုသူကနောက်ထပ်အမိန့်တစုံတည်းမထုတ်ပြန်ချင်းကျောင်းတွေကိုပိတ်ထားမယ်ဆိုတဲ့ကြေညာချက်ကအတိအလင်းပဲသူတို့ရေးထားတာတွေ့ရတယ်ခင်ဗျာ။ပြောမယ်ဆိုလို့ရှိရင်အခုတရုတ်တိုးတွေမရှိတော့ချက်နိုင်ငံကပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကစပြီးတရုတ်နိုင်ငံကလာမဲ့ဗီဇာတွေကိုသူပိတ်လိုက်တယ်သူမပေးတော့ဘူး။မပေးတော့တရုတ်တိုးကဒီမှာအဓိကများတာပေါ့လေ။များတော့ဒီအထူးသဖြင့် break ပေါ့နော် break ကဒီတရုတ်တိုးများတော့သူတို့လည်းဒီ premium တော်ဝင်တော်တော်စိုးရိမ်မှုကြီးပုံရတယ်ဒီမှာတရုတ်ကအရန်များတော့လေဆိုတော့လူနာကဒီထက်မှပါလာနိုင်နေပေါ့လေဆိုတော့သူတို့စိုးရိမ်မှုများတော့အခုဆိုလို့ရှိရင်တော့စီးပွားရေးထိခိုက်တာတော့မြို့ထဲတွေမှာရှိတဲ့ဆိုင်တော်တော်များများလဲပိတ်ပေါ့တရုတ်ဆိုင်တွေလဲပိတ်ပေါ့ဗီယက်နမ်ဆိုင်တွေလဲပိတ်ပေါ့လေနည်းနည်းအသားဖြူတဲ့လူနည်းနည်းကျွန်တော်တို့ Asian type ပေါ့လေဆိုနည်းနည်းတော့စိုးရိမ်နေကြတဲ့ပုံစံရှိတယ်
အဲ့တော့ဒီမြန်မာတန်ယုံဘက်ကကောအခုလိုမျိုးဒီ check နိုင်ငံမှာဒီ corona virus ပိုးစတင်တွေ့ရှိပြီးတော့ဒီကူးစက်မှုနှုံလူဦးရေတပြေးနဲ့များလာတဲ့ပုံမှာရောဒီအတိပေးအကြောင်းကြားတာမျိုးတွေဘာတွေများတွေ့ရလဲရှင
်ကျွန်တော်ကတော့မြန်မာနိုင်ငံသားဟောင်းမဲ့ဖြစ်သွားတယ်မြန်မာနိုင်ငံသားမဟုတ်တော့ဘူးမဟုတ်တော့တဲ့အခါကျတော့ဒီဟိုတန်ယုံကကျွန်တော်ရှိတိုက်ရိုက်စာပို့တာတော့မရှိဘူးဒါပေမဲ့လို့ဒီတန်ယုံကသူတို့ရဲ့ဒီ Facebook စာမျက်နှာနေပြီးတောက်လျှောက်သူတို့ဒီ update သတင်းတွေအဲ့သူတို့ကဖြစ်နေတာရှိပါတယ်ဟိုသူတို့ဝေမျှနေတာရှိတယ်မြန်မာတန်ယုံနဲ့ပတ်သက်တဲ့မြန်မာတန်ယုံကဒီ Facebook မှာလည်းပဲဒီမှာရှိတဲ့မြန်မာမိသားစုတွေမြန်မာအထူးသဖြင့်တော့မြန်မာကျောင်းသားတွေပေါ့နော်ဒီမှာလာရောက်ပြီးတော့ပညာသင်ကြားနေမြန်မာကျောင်းသားတွေကိုသူ message တွေပေးနေတာတွေ့ရပါတယ်
အခုဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုကဒီဥရောပနိုင်ငံတွေထဲမှာအီတလီကအဆိုးဆုံးအနေထားပေါ့နော်ဟိုလူပေါင်းများစွာဒီ600ကျော်လောက်ကလည်းသေဆုံးခဲ့ပြီးပြီဆိုတော့ဒီအီတလီနိုင်ငံမှာဒီပိုးကူးစက်တဲ့နှုန်းကိုကြည့်ပြီးတော့ဒီချက်နိုင်ငံတို့ဘာလို့ကရောဘလောက်ထိစိုးရိမ်နေတာတွေ့ရလဲရှင်
တော်တော်စိုးရိမ်နေပုံရတယ်ခင်ဗျာကျွန်တော်ဒီမှာလေပြီးခဲ့တဲ့ဒီကာလဒီအခုဒီတစ်ပတ်နှစ်ပတ်ကာလအတွင်းမှာပဲအီတလီမှာဖြစ်တဲ့ကုနိုက်ကဒီသူတို့ဒီနိုင်ငံမှာကျူတင်ပြင်ဆင်မှုတွေတော်တော်အကြီးကျယ်လုပ်တယ် EU နိုင်ငံတွေအားလုံးလိုပဲသူတို့ကဟိုသတိပေးချက်တွေကချက်ချင်းပဲအယောင်နေမြင့်တက်လာတာကိုတွေ့ရပါတယ်ဒီတခြား EU နိုင်ငံမဟုတ်တဲ့ဒီစကန်ဒီနေးဗီးယားနိုင်ငံတွေလည်းပါတာပေါ့နော်အဲ့ဒီမှာတည်ဆုံမှုနှုန်းကချက်ချင်းမြင့်တက်လာတော့ဒီမှာဒီချက်နိုင်ငံကတော့ဒါစိုးရိမ်မှုတွေမှာတော်တော်လေးရှိပြေးတယ်လို့ပြောရမှာပေါ့ဒီမနေ့ကဒီကဒီထုတ်ပြန်တဲ့အမိန့်ဆိုလို့ရှိရင်ဒီအီတလီကနေပြန်လာတဲ့သူတွေကသတင်းမပို့လို့ရှိရင်မိမိကိုယ်ကိုမိမိ quarantine မလုပ်လို့ရှိရင်ချက်ငွေပေါ်3,000တိတံငွေရိုက်မယ်ဆိုတော့ပထမဆုံးပဲဥရောပနိုင်ငံတွေထဲမှာပြင်းထန်တဲ့အမိန့်ထုတ်တဲ့နိုင်ငံကလည်းချက် Republic လို့ပြောရတာပေါ့နောက်တစ်ခုကဒီအီတလီမှာကချက်နိုင်ငံသားတွေကတော့အလုံးလုံးနေကြ2,000လောက်ရှိတယ်ခင်ဗျာသူတို့ကိုစိုးရိမ်မှုကလည်းအဲ့ဒီအားလည်းဖြစ်တယ်ပေါ့ဒီကာလလည်းဟို Spring ကရောက်လာတော့မယ်ဒီ Easter ပွဲကလည်းကျင်းပတော့မယ်ဆိုတော့များသောအားဖြင့်သူတို့ကိုယ့်ရဲ့ကိုယ်ရွာပြန်လာကြတဲ့အခါတွေများတယ်ဆိုတော့ချက်တရားလဲတော့ဒီစကီသွားစီးတဲ့သူတွေလည်းရှိကြတယ်အဲ့ဒီကနေပြီးတော့လဲသူတို့ကူးစက်မှလဲသူတို့စိုးရိမ်မှုရတယ
်ဒါကတော့ check နိုင်ငံမှာနေထိုင်တဲ့ကိုလင်းတန်ကို Skype နဲ့ဆက်သွယ်မေးမြန်းခဲ့တာပါရှင်မကြခင်ဒုတိယပိုင်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့လူထုနဲ့ကျန်းမာရေးမြမအရေးသုံးသက်ချက်စတဲ့အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင် 2019-2020 ပညာသင်နှစ်အတွက်ထိုင်းမြန်မာနယ်စပ်ကရွှေပြောင်းအထက်တန်းစာသင်ကျောင်းတွေကနေအစိုးရစစ်စေတန်းဆောင်မွေးကိုကျောင်းသားပေါင်း100ကျော်ဝင်ရောက်ဖြည့်ဆို့ခဲ့ပါတယ် VOE ထိုင်းချေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်ကအထက်တန်းကျောင်းတွေကကျောင်းသား100ကျော်ဟာမြန်မာအစိုးရစစ်ဆောင်မွေးဖြစ်တဲ့စေတန်းဆောင်မွေးကိုကရင်ပြည်နယ်မြဝတီမြို့မှာမတ်လ17ရက်နေ့ကနေစပြီးတွားရောက်ဖြည့်ဆို့ခဲ့ကြပါတယ်သမွေးဖြည့်ဆိုရမှာလိုက်ပါခဲ့တဲ့အထက်တန်းဆရာမဒေါခင်တီတာဆန်းကအခုလိုပြောပြပါဗျ
။ဒီကျမတို့ဒီမိုက်ခရိုမက်ကနေပြီးတော့မှဟိုသမွေးသွားဖြည့်တာပေါ့နော်။ဒီစသုလီကျောင်းအနေနဲ့ကတော့အယောက်40ပြီးတော့နောက်ထပ်အခြားကျောင်းပေါ့နော်။နောက်ဒီတစ်ခုရှိသေးတယ်အကျောင်းကနေပြီးတော့ကအူဒီကျမတို့စောကျောင်းကနေပြီးတော့14ဦးသူတိကကတော့44ဦးစုစုပေါင်းကျောင်းသားတောင်းလူ103ဦးပေါ့နော်။လာရောက်ပြီးတော့ဖြည့်ဆိုတော့တွေ့ရတယ်။
စရဆမွေးဘဲကိုပြီးခဲ့တဲ့နှစ်ကလည်းမြောက်ရီမြို့မှာပဲတွားရောက်ဖြည့်ဆူခဲ့ကြတာပါပြီးခဲ့တဲ့နှစ်ကတော့အောင်ကျက်ရာဂိုင်းနှုံးနေမြင့်တက်လာတဲ့အတွက်ဒီနှစ်မှာလည်းအောင်ကျက်ကောင်းနိုင်ဖို့မျှော်လင့်ထားတယ်ဆိုပြီးဆီယာမကဆက်ပြောပြပါဗျာ
အောင်ကျက်ကတော့ကျမတို့အရင်နှစ်ကတော့ဘယ်လိုပြောမလဲ ကတူလီဘက်ကစတူလီနဲ့တွေ့တဲ့ဘက်ကတော်တော်လေးဟိုသူတို့ဆွဲသွားတယ်လीအဲ့တော့ကျမတို့အောင်ချက်ကဒီမိုက်ဂရန်ဘက်ကအောင်ချက်ကစတူလီဆိုရင်တော့39ထောင်ကျော်တယ်39.8ပေါ့နော်အဲ့လောက်ပါစန့်တီတို့သူအတက်သွားတဲ့ခါကျတော့ဒီကျမတို့ဒီမိုက်ဂရန်ဘက်ကဒီဟိုပညာကြီးပေါ်ပေါ်ဟွာလေဗယ်ကပေါ်ပို့ပြီးတော့မင်းနေဒီနေ့ကနေဒီနေ့ကနေစပြီးတော့ပေါ့နော်အောင်ချက်ကောင်းသွားတဲ့အတွက်ကြောင့ lai tu ga a mya ji di thap pi lo ho phin yaw lit ne paw dou du wi le ba ja da o a lo myo so lo tu lo ga di ne ma pu pi lo dou du wi le ba me lo lo dou sia sia ma ri yo di ga ဒါမှရှိရရရပါရောပေါ့နော်အားလုံးကတော့မျှော်လင့်ကြတာပေါ့နော
်ရှေ့ပြောင်းစာတင်ကျောင်းသားတွေနဲ့ပတ်သက်လို့ကရင်ပြည်နယ်ပညာရေးဝန်ကြီးဌာနမြောက်ဒီအုပ်ချုပ်ရေးမှုနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေကလည်းအကူအညီပေးခဲ့ကြသလိုရှေ့ပြောင်းကျောင်းသားကျောင်းသူတွေအတွက်မြို့မိမြို့ဖတွေကလည်းအကူအညီပေးခဲ့ကြပါတယ်။အောင်မြင်ခဲ့တဲ့ကျောင်းသားကျောင်းသူတွေဟာနိုင်ငံတကာကတက္ကသိုလ်တွေနဲ့မြန်မာပြည်ရင်းကတက္ကသိုလ်တွေမှာပညာသင်ကြားနေကြတာတွေလည်းရှိနေကြပါတယ်ရှင်။
VOA ထိုင်းချေဆိုင်သတင်းတောက်မအေးမှာပါရှင်။ကြာသပတေးနေ့နက်နက်ခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်နက်နက်6နာရီကနေ9နာရီထိ Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုကောက်နှုတ်တင်ပြနေတဲ့အစီအစဉ်နားဆင်ရမှာပါ။ကိုစော်ဝင်းလိုင်ကတင်ဆက်ထားပါတယ်ရှင်။
မြန်မာနိုင်ငံအနေနဲ့အတိတ်ကဓာတုလက်နက်တည်ဆောက်ရေးလုပ်ငန်းတွေကိုအမေရိကန်ရဲ့အကူအညီနဲ့ရပ်တန့်ဖို့အချိန်တန်ပြီးMyanmar should finally come clean about its chemical weapon bust with U.S. help to the Gregory D. Koblenz ရေးထားတဲ့ဆောင်းပါးကိုတင်ပြပေးကြပါမယ်။ American သမ္မတဘရက်ကိုဘားမာ2012ခုနှစ်တုန်းကမြန်မာနိုင်ငံကိုသွားပြီးနေအကျေကျုပ်ဘဝနဲ့နေပေါင်းများစွာနေခဲ့ရတဲ့ဒေါအောင်ဆန်းစုကြည်ရဲ့ခြံဝင်းအတွင်ပြောကြားခဲ့တဲ့မိန့်ခွန်းထဲမှာမြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေဖော်ဆောင်နေတာကြောင့် American နဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးသမိုင်းဆံမျက်နှာသစ်ဖွင့်လှစ်နိုင်မည်ဖြစ်ကြောင်းစိတ်အားထက်သန်စွာပြောကြားခဲ့တာနဲ့အစချီပြီးဆောင်းမရှင်ကရေးသားထားပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုသမ္မတဩဘားမားကချီးကျူးပြောဆိုခဲ့ပေမဲ့လည်းမြန်မာနိုင်ငံမှာရှိနေတဲ့လေးဝက်ဓာတုလက်နက်အစီအစဉ်ကိုတော့ထည့်သွင်းပြောဆိုခဲ့ခြင်းမရှိသလိုသမ္မတရော်နယ်ရေဂင်အဆိုအရလက်ထက်ကဆလို့မြန်မာနိုင်ငံကဒီဓာတုလက်နက်အစီအစဉ်ကိုအမေရိကန်အဆိုအရအဆက်ဆက်ကတလုံးတစ်ပါးသာမှပြောဆိုခဲ့ခြင်းမရှိတော့ဘူးလို့ဆောင်းမရှင်ကထောက်ပြထားပါတယ်။မြန်မာနိုင်ငံမှာဓာတုလက်နက်တိဆောက်ရေးအစီအစဉ်တွေရှိနေတယ်ဆိုတာကိုနှစ်ပေါင်းများစွာညင်ဆိုခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာတော့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာဓာတုလက်နက်မပြန့်ပွားရေးဆိုင်ရာသဘောတူစာချုပ်ကိုချိုးဖောက်နေတယ်ဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေတာကိုဖြေရှင်းဖို့အစဉ်အသင့်ရှိကြောင်းတဟိမြို့မှာကျင်းပတဲ့ညီလာခံအတွင်းမြန်မာအစိုးရအစင်းမြင့်အရာရှိကြီးတဦးကနိုင်ငံတကာတန်တမာနေရှိမှာပြောကြားခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံကတိစောက်နေတဲ့ဓာတုလက်နက်တွေဟာအစိုးရတပ်တွေနဲ့ထိတ်တဲရင်ဆိုင်နေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေမှာအသုံးပြုဖို့ဖြစ်တယ်လို့အမေရိကန်အစိုးရရဲ့သုံးသပ်ချက်ကိုကိုကာပီဆောင်းမမှဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာအမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်တဲ့အစီရင်ခံစာအရအဲ့ဒီဓာတုလက်နက်စက်ရုံဟာဗကိုးတိုင်းအတွင်းကထုံးဖို့မြို့နယ်ထဲမှာရှိတယ်လို့ဆိုပါတယ်။မြန်မာနိုင်ငံအစိုးရဘက်ကဖုံးကွယ်ထားပေမဲ့လည်းဒီဓာတုလက်နက်စက်ရုံမြန်မာနိုင်ငံမှာရှိနေတယ်ဆိုတာကိုအမေရိကန်အစိုးရက1989ခုနှစ်တည်းကတည်းကသိရှိထားပြီးဖြစ်တယ်လို့ဆိုပါတယ်။အခုနှစ်ဇန်နဝါရီလမှာတော့အမေရိကန်ကကျွမ်းကျင်ပညာရှင်တွေဆေးလွတ်မဲ့အစီအစဉ်ကိုမြန်မာအစိုးရဘက်ကလက်ခံခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်လဲအခုချိန်ဟာမြန်မာအစိုးရအနေနဲ့နိုင်ငံတကာဓာတုလက်နက်မပြန့်ပွားရေးဆိုင်ရာသဘောတူစာချုပ်ကိုလိုက်နာပြီးအမေရိကန်အစိုးရရဲ့အကူအညီနဲ့နိုင်ငံတွင်းမှာရှိနေတဲ့အဲ့ဒီဓာတုလက်နက်စက်ရုံကိုဖျက်သိမ်းဖို့အချိန်တန်ပြီဖြစ်ကြောင်းဆောင်းမရှင်ကတိုက်တွန်းရေးသားထားပါတယ်။အပြည့်အစုံကိုတော့ www.thebulletin.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကိုစော်ဝင်းလိုက်ပါရှင်ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေကြတဲ့ဒီမြန်မာနိုင်ငံဆိုင်ရာဆောင်းမတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်တံရဲ့တောက်ကြာနေ့ညနေခင်းအစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ။မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။ line 2 meter 32 kilohertz 933က line 2 meter 40 kilohertz 9483ည line 2 meter 48 kilohertz 6153ည line 2 meter 190 kilohertz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အမျိုးသမီးတယောက်ကဆိုလို့ရှိရင်သူကအရွယ်ရောက်လာတယ်ကိုနှစ်နဲ့14နှစ်ကြာဆိုရင်တိမ်ကောင်းကင်ဆာကိုကာကွယ်ဖို့ကင်ဆာကာကွယ်စီတိမ်ကောင်းကင်ဆ
ာဒါကတော့တိမ်ကောင်းကင်ဆာကိုဘလို့ကာကွယ်နိုင်တယ်လဲဆိုတော့ဒီလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုအရင်ဆုံးနားဆင်ရမှာပါရှင်အခုမြန်မာနိုင်ငံမှာပြုလုပ်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ထွန်းရေးအတွက်ထိုးပေါက်ကျော်လွှားထိရောက်မှုတစုံတရာရှိမလာနိုင်ဘူးလို့ယူဆသူတွေရှိနေပါတယ်။ဒါဖြစ်ရင်ဒီလိုပြင်ဆင်ဖို့လှုံ့ဆော်နေတဲ့သူတွေအတွက်ကောနိုင်ငံရေးအကျိုးမြတ်ရှိလာနိုင်ပါသလား။ပိုပြီးအရေးကြီးတာကဖွဲ့စည်းပုံကိုလွှတ်တော်ကပဲပြင်ဆင်နိုင်တဲ့တိုင်အောင်ဒါဟာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ဖြစ်ပွားနေတဲ့ပြည်တွင်းစစ်ရဲစဲရေးအတွက်အထောက်အကူဖြစ်နိုင်ပါမလား။ပြည်သူ့လွှတ်တော်ဆိုင်ရာရတိတော်မြို့နယ်ကိုစလေဒေါခင်စောဝင်နဲ့ဥကျော်စန္ဒာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဒေါခင်စောဝင်ကအခုဖွဲ့စည်းပုံပြင်ဆင်ရေးအထုံးမှုဟာ2020ရွေးကောက်ပွဲနီးလာလို့အထုပ်ပြခြင်းသာဖြစ်တယ်တကယ်တမ်းရလက်ကသူတို့မျှော်လင့်သလိုလဲထွက်မလာနိုင်ဘူးဆိုပြီးတော့လူတော်တော်များများကသုံးသပ်ကြပါတယ်ဒီအချက်ကိုဒေါခင်စောဝင်သဘောတူပါလားခင်ဗျာ
ဟုတ်ကဲ့မှန်ပါရဲ့ရှင်ဒီပထမဆုံးတော့ကျဲမှာလေဒီသူစီပင်ကိုပြင်ခဲ့ပြီးတာဒီအဲ့ဒီမှာလေကျမ436ပါကြီးခခွေကိုမကျော်လွန်နိုင်ခဲ့ပါဘူးဒါကြောင့်ဒီတစ်ခါအခုလိုမျိုးပြောဆိုကြတယ်ဆိုတော့ကျမအနေနဲ့တော့ဒီလိုပဲခင်ရင်သာလို့ရပါမယ်ရှင
်ဒီဖွဲ့စည်းပုံကတကယ်ပြင်နိုင်မဲ့အလားအလာမရှိဘူးနဲ့အခုလိုလုတ်တယ်ဆိုတော့ပြည်သူတွေတိုင်းရင်းသားတွေအတွက်ကတော့ကြည်ကျဲတဲ့ထိရောက်မှုအကျိုးဆက်ရှိလာမှာမဟုတ်ဘူးပေါ့လေသို့တော်လည်းပဲပြင်ဖို့အားထုတ်တဲ့လူတွေဘက်ကရောနိုင်ငံရေးအချို့အများတစုံတရာထွက်လာနိုင်တဲ့အခြေအနေရှိပါသလားသူတို့အဲ့လိုလုပြလာလို့ပြည်သူလူထောက်ခံမှုပူပြီးရလာနိုင်တဲ့အလားအလာရှိပါလား NLD အစိုးရကို
အဲ့ဒါကတော့ပြည်သူရဲ့အပေါ်မူတည်ပါတယ်မားလေးသဘောပေါက်တဲ့လူတွေကတော့ရှစ်ခကြီးပေါ်မဲ့လမ်းမှာသူ့ကိုမေးပြရမယ်ပြရဖို့ဟာဝေခွင့်ဆုံးချက်လို့ရပါတယ်အဲ့ဒီတကြဒီ PC ပုံကိုပြင်ပြီးဖြစ်စေပေါ်မပြင်ပြီးဖြစ်စေပေါ်တော့ဟိုနောက်မှ2020မှာအခုကိုမေးပြမလဲဆိုတာကတော့ဒါပြည်သူတွေအဆုံးဖြတ်ပေးမှာဖြစ်တယ်လို့ဒီကဘာနေတော့ပြောလို့ပါရရှင
်ဟုတ်ကဲ့ကျွန်တော်ဆက်ပြီးတော့မေးချင်တာဒီဖွဲ့စည်းပုံမှာအဓိကပြင်ချင်တဲ့အချက်နှစ်ချက်လို့ကျွန်တော်ထင်ပါတယ်အစည်းအဝေးမပြောဘဲနဲ့ဒါအဓိကပြင်ဆင်ချင်တဲ့အချက်ကတော့တက်မတော်ရဲ့အခန့်ကဏ္ဍကိုချော့ပစ်စီခြင်းနဲ့တိုင်းရင်းသားတွေကိုအခွင့်အရေးပူပစ်စီခြင်းနဲ့ဒီနှစ်ချက်ကပူပြီးတော့အဓိကပြင်ဆင်ဖို့လိုအပ်တယ်လို့ပြောတာသဘောတူပါသားလား
ဟုတ်ကဲ့အဲ့ဒါတက်မတော်ကိုချော့ချော့ပူခါကိုတော့သူတို့တင်ထားတာလည်းရှိပါတယ်ကျွန်တော်တို့အနေနဲ့လက်ခံနိုင်ပါတယ်နောက်တစ်ချက်ကကျွန်တော်တို့ဒီတိုင်းရင်းသားအခြေအနေကိုတော့သူတို့ဒီလွတ်တော်အပြင်မှာ Federal Democracy စနစ်ကိုသွားမယ်လို့ပတ်သက်ကပြောပေးတဲ့ Federal Account ကိုပုံမှန်အားနည်းနေတာကိုကျွန်တော်တို့တွေ့ရပါတယ်မအစားပြုတဲ့အနေနဲ့ကျမတို့ပုံမှန်ဒီ60ကိုပြင်ဖို့ကြိုးစားတာဖြစ်ပါတယ်။နောက်ဒီဒီဘုရားရှင်ဆုံးငါတို့ကိုလည်းပြုစုပြောင်းလေးဖို့လိုပါတယ်။အဲ့ဒီအချက်တွေကိုလည်းသူတို့လုံးဝဖြစ်နေသေးတာလည်းမရှိဘူး။ဟောပထမဆုံးတော့တက်တယ်မှာတော့ရောဒီ NLD ရဒီပုံမှန်ဒီ60ကိုထပ်ဖြတ်ပြင်နေသေးတယ်။ဒါပေမဲ့အခုကတော့သူတို့ကပုံမှန်ဒီ60ကိုပြင်ဖို့နေတယ်အတွက်ကျမတို့ဒေတာရခိုင်ပြည်နယ်မှာဆိုရင်ကိုယ်တည်းအများစုနိုင်ငံပါတီကနေဝင်ကြီးချုပ်ဖြစ်မလာပါဘူ
း။ဟုတ်ကဲ့
ဒီပုံမှန်ဒီ60ကိုတောင်းပါဘောနော်အခုတည်းတိုင်းရင်းသားအရေးခက်တွေအရေးကိုလုံလားနေတဲ့အဆုံးကအနေနဲ့မပြေမှုဆိုတာတော့ဒါခက်တွေစနစ်ကိုတောင်းပေလို့ကျမတို့ကစားလို့လည်းမရဘူး
။ဟုတ်ကဲ့အဲ့တော့အခုအဲ့ဒီ261ပြည်နယ်တွေမှာအများစုအနိုင်ရတဲ့တိုင်းရင်းသားပါတီတွေကရွေးချယ်တဲ့ဝင်ကြီးချုပ်ကိုခံထားမယ်ဆိုတဲ့ကိစ္စအဲ့ဒီစာနဲ့ပတ်သက်ပြီးတော့သူတို့ကန့်ကွက်လာရတဲ့အကြောင်းရင်းကအခုကျွန်တော်တခုကြားတာကတော့အဲ့လိုလုံလိုက်ပြင်မဲ့လေတပ်မတော်ရဲ့ကုစရီက25ခန်းလုံးစီးနေတဲ့အတွက်ကြောင့်တပ်မတော်ကကြီးစုနေတဲ့အတွက်တိုင်းရင်းသားတွေလက်ထက်ကိုအနာအစစ်မှန်ရောက်မှာမဟုတ်ဘူး အဲ့ဒါကိုသူတို့ထောက်ပြပြီးတော့ကန့်ကွက်လာတယ်ဆိုတဲ့သဘောပြောတာကြားပါတယ်။အဲ့ဒီဟာကဘယ်လောက်ထိလက်ခံနိုင်ပါလဲလဲ။ဘယ်လောက် convincing ဖြစ်လဲအဲ့ဒါက
။ဟုတ်ကဲ့ပါ။တချို့ဒီရှင်းပြနေစမှာတော့တော်တော်ကိုယ်စားလေဟိုအနည်းစုပြတဲ့ဖြစ်တင်မှာတော့ဒါကတော့လက်ခံတော့ရပါတယ်။ဒါပေမဲ့လည်းဒီပုံမှန်နည်းချုပ်ပြီးအစီအမေဆိုရင်ရွေးကောက်ခံတော်တော်ကိုယ်စားလေလို့အဲ့ရှင်းမှာရွေးကောက်ခံဆိုတဲ့ကိုယ်စားလေတလုံးကိုထိလိုက်လို့ရှိရင်ဒီတဲ့မတော်စားတွေကရွေးကောက်ခံမှာမဟုတ်ခဲ့တဲ့သူတို့ပါဝင်မှုမရှိသေးတဲ့အခြေအနေကိုကြားရတယ်နော်။အဲ့ဒါကြောင့်သူတို့အနေနဲ့ဒီပုံမှန်ကိုကအဲ့လိုမျိုးဖြည့်ပြလိုက်တယ်ဆိုရင်ကျွန်တော်တို့တိုင်းရင်းသားတွေဆက်ကပြင်းလဲလောက်တဲ့အခြေအနေတခုကိုရအောင်ပါ။ဟာကစမတဲလာတော့ကတော့သူတို့အစိုးရမှဖြစ်ချင်းကြားထဲမှာတော့ပုံမှန်နှိမ့်ချဖို့ပြေဖို့အတွက်သူတို့ပါတီရပဲလူလူလားလားနဲ့ဖိနေဖြစ်တာတွေရှိပါမယ်။အခုအစိုးရဖြစ်တဲ့အချိန်မှာတော့ဒီဝင်ကြီးချက်ကိုပြမရာကတိုင်းတိုင်းဖြစ်တဲ့ဒီပုံမှန်ကိုမပြင်းလို့ဒါဒီဒါတိုင်းရင်းသားအခွင့်အရေးကိုမပြင်းချင်လို့ဆိုတဲ့အသေးစိတ်ကိုဆွဲရောက်နေလို့ညီမာတယ်
။နောက်တစ်ခုကအခုအချို့ပြည်နယ်တွေမှာလက်နက်ကင်တိုက်ခိုက်မှုတွေလက်နက်ကင်တိုက်ပွဲတွေကအပြင်းထန်ဖြစ်နေပါတယ်။ဒါတိုင်းရင်းသားလက်နက်ကင်အင်အားစုတွေကသူတို့ရဲ့နိုင်ငံရေးလူအထက်နဲ့သူတို့တောင်းဆိုနေကြတယ်တိုက်ပွဲဝင်နေကြတယ်။ဆိုတော့ဖွဲ့စည်းပုံကိုလွှတ်တော်ကပြင်ပခြင်းသည်ဒီတိုင်းရင်းသားတွေနဲ့ဖြစ်ပွားနေတဲ့စစ်ပွဲတွေတိုက်ပွဲတွေရောပါတော့ဖို့အတွက်အထောက်အကူပြုနိုင်မယ်ထင်ပါလားခင်ဗျာ။ဖွဲ့စည်းပုံပြင်လိုက်ရုံနဲ့
ကျမတို့ကတော့ဒီလွှတ်တော်အတွင်းမှာပေါ့နော်ဒီလိုဖက်ဒရယ်ဒီမိုကရေစီပြောဖို့ပေါ့ဖို့အတွက်ကိုဒီပုံကိုပြင်နေဆိုတဲ့ကအတိအကျအရေးအကြီးဆုံးကတော့ခုချုပ်ကိုင်းနေတဲ့အရင်းအမြစ်လေ။အဲ့တော့ကျွန်တော်တို့တိုင်းရင်းသားတွေလုံချင်တာကတော့ပေါ့နော်။ကိုပိုင်ကြခန်းခွင့်၊ကိုပိုင်အချုပ်ခွင့်ဂျန်ဒီကြီး။ဒီလက်လက်ကိုင်းတွေကလည်းကိုပိုင်ကြခန်းခွင့်လေးကိုကျန်ကျွန်တော်ကိုခံပြီးခွင့်လို့လုံချင်ကြရတယ်။အခုကျွန်တော်တို့ရခိုင်ပြည်နယ်မှာဆိုလို့ရှိရင်ဒီအရေးသားတွေလည်းအများကြီးထွက်ပါတယ်။ဒီနယ်စစ်ကြက်တွေလုံတော့မယ်နောက်တစ်ခါ။ဒါပေမဲ့ကျွန်တော်တို့ရခိုင်ပြည်နယ်အကျိုးအတွက်ဘာမှအထောက်အကူဒီလည်းမဖြစ်ဘူး။ရခိုင်မျိုးအလိုက်တွေကျွန်တော်တို့ရရှိတာမရှိဘူး။ဟိုဝါမှာဆိုလို့ရှိရင်သူတို့ကစီလုံးပိုက်ဆွဲရှိတဲ့အတွက်ဘာပိုင်အထုခွင့်ရတဲ့အတွက်သူတို့ထိုးတက်လာတယ်အများကြီးရှိတယ်။အဲ့တော့ကျွန်တော်တို့ပြည်နယ်မှာကကိုမှတင်ကြတာဒီအများကြီးရှိရတာ ਨੇ ကျွန်တော်တို့ကကိုမှစီမံပိုင်ခွင့်လည်းမရှိဘူးကိုပဲအချက်ပိုင်ခွင့်လည်းမရှိတဲ့အတွက်ဒီအခြေအနေကိုရောက်နေတဲ့အခါလက်လက်ကင်ဆိုတာပေါ်လာပါတယ်အဲ့တော့ဖက်ဒရယ်ကိုစတဲ့အခါလည်းဖက်ဒရယ်စနစ်ဆိုတာအမျိုးမျိုးရှိပါတယ်အဲ့တော့တိုင်းရင်းသားတွေလူကျင်တဲ့ဖက်ဒရယ်စနစ်ဖြစ်ဖို့လည်းလိုအပ်ပါတယ်အဲ့ဒါကြောင့်ဒီဒီကျမတို့ကခုစီပုံတစ်ခုကိုပြင်လိုက်တာ ਨੇ တိုင်းရင်းသားလက်လက်ကင်တွေရှောက်ပေါ်ပေါ်မယ်ဆိုတာကတော့ဒီလိုအလံဝင်းနေနေဖြစ်ဖြစ်ပါလေသူတို့အနေနဲ့ဘာကိုလုံချင်နေကြလဲနော်ဒီဖက်တရီကတော့ဘယ်လိုပုံစံမျိုးနဲ့ problem ဆိုတာကပုံပြီးအရေးကြီးတာလေအဲ့ဒီအတွက်ကြောင့်ဒီတိုင်းရင်းသားအလံနဲ့ဆိုင်တဲ့လုံချင်တဲ့ဖက်တရီကိုလည်းအစိုးရနဲ့တက်မတော်နဲ့ညီနိုင်ပြီးတော့သူတို့လုံချင်တဲ့ပုံစံနဲ့ဒီဖက်ကရှော့ပေးနိုင်တဲ့ပုံစံမျိုးနဲ့ညီနိုင်ပြီးမှသာလက်နဲ့ဆိုင်တဲ့ပေါ်တော့တစ်ဖြည်းဖြည်းအဲ့လိုရှော့ပေးတော့မှဖြစ်တယ်လို့ပြောချင်ပါတယ်ရှင
်အဲ့ဒါကိုပြန်ပြီးအနှစ်ချုပ်ပြောရမယ်ဆိုရင်ဖွဲ့စည်းပုံကိုတိုင်းရင်းသားတွေအလိုကျပြင်လိုက်ခြင်းအပြင်တိုင်းရင်းသားလက်နက်ကင်တွေနဲ့ဖြစ်ပွားနေတဲ့ပြည်သူစစ်ဟာထုံနှိမ်မသွားနိုင်ဘူးဆိုတဲ့သဘောပေါက်ခင်ဗျာအကျဉ်းချုပ်ပြောရင်
တော့အဲ့ဒါကတော့ဟုတ်ကဲ့ပါဟိုအခုကျမတို့ဖက်ဒရယ်ပုံစံမျိုးလို့ပြောရတယ်ဖွဲ့စည်းပုံမှာလည်းဖက်ဒရယ်ပုံစံမျိုးဟိုကသူတို့ရေးဆွဲကြည့်တယ်ဒီမှာတိုင်းဒေသကြီးပြည်သူတွေကနေရှုတော်တွေကိုလည်းဖွဲ့စည်းကြည့်တယ်ပေါ့ဒါပေမဲ့တိုင်းဒေသကြီးပြည်သူရှုတော်တွေကဘာမှအဲ့ဒါကခုနဲ့မရှိဘူးနော်ဥပဒေကြီးခွင့်နေလေမရှိဘူးဘောလုံးလုံးပြန်လာအဲ့တော့သူ့တော်ပြန်လာဆိုရင်အစိုးရကတည်းကဆိုရင်လက်ပဲအကောင့်ကြီးပုံမှုလေအများအားနေတယ်အဲ့တော့ဒီတိုင်းတဲ့ပြည်နယ်သူ့တော်ကတော့ဘာမှလုပ်လို့မရတဲ့အခြေအနေတွေဖြစ်နေပါတယ်အဲ့တော့အမြင့်ပါရာရှိတဲ့ဖက်ဒရယ်ဒီမိုကရေစီကိုတော့မှတာလေဒီလက်နဲ့တိုင်အခွင့်အရေးတွေရပါတော့နော်ဒီရင်းချင်ရေးဖက်ကိုအားပြန်လာမှာဖြစ်ပါတယ်ရှင
်ဟုတ်ကဲ့အဲ့တော့တိုင်းနယ်ပြည်နယ်လွတ်တော်တွေကိုအနာအပြည့်စုံသူတို့ဒေသတွင်းစီမံခန့်ခွဲခွင့်အပြည့်စုံပေးရမယ်ဥပမာအဖြစ်ပြည်ထောင်စုဖက်စည်းဝုန်ထဲမှာဇယားတွေခွဲပြီးတော့ power sharing အနာခွဲရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့သူတို့ရည်တင်ရထိုက်တဲ့အခွင့်အရေးကိုအပြည့်အဝပေးမယ်နောက်ပြီးတော့ဘုနာဥချွေရဲ့အကြီးအကဲကိုလည်းပဲဒေသတွင်းလွတ်တော်မှာအနိုင်ရတဲ့လူကသာပေးမယ်ဆိုတဲ့သဘောမျိုးအပြည့်အဝလုံနိုင်ရင်တော့ဒီလက်နက်ကင်ပြည်ပကချုပ်ငင်းအထောက်အကူဖြစ်ဖို့အလားအလာကောင်းလာမယ်ထင်ပါလားတော့ဆင်းစော်ရေ
းဒီမှာလေချင်းအဲ့လိုမျိုးဆိုရင်တော့ဒီလက်နက်ကင်ချုပ်ငင်းကိုအလားအလာအများကြီးရှိပါတယ်ကိုပြည်ပကဖြစ်တဲ့ကိုရင်စာသားတွေကိုကိုတို့လုံပိုင်ခွင့်ရှိရမယ်ဆိုရင်ကိုပြည်ပကလည်းအင်မတန်ဖွံ့ဖြိုးတိုးတက်လာမှာဖြစ်ပါတယ်အဲ့တော့အခုလက်နက်ဘာလို့တိုင်နေရတာလဲဆိုတာကိုလည်းဖြည့်ပြီးတော့စဉ်းစားလိုက်ရင် ကိုဒီတာကွန်ပျူတာတွေမှနောက်ကျနေတာရယ်နောက်တစ်ခါကိုလူဒီဇာတာခက်တဲ့တင်ရင်စာတာတွေလုံးဝမရချင်းမှုအပေါ်လေမှာလည်းအခြေခံတယ်နောက်တစ်ခါဘုံချုပ်ကိုင်းမှုနဲ့အကျဉ်းများနေပြီးတော့ကိုပြည်တွေကိုလုံးပိုင်ခွင့်မရှိတာလေးတွေကအတိအကျနေရတယ်အဲ့တဲ့ကြောင့်ဒါတွေကိုအမြင့်ပါရရှိတဲ့ဖက်တိုရီဒီမိုကရေစီတောင်းဖို့တာပြေထောင်နိုင်တယ်ဒီတိုင်းပန်းတဲ့ဆိုင်ရဲ့ငွေနေတဲ့ပုံစံမျိုးကိုတော့လုပ်ပြီးလဲဆိုရင်တော့ဒီလက်နဲ့ကင်အပေးပြီးရအသာအလာပေါ့နော်ဟိုအများကြီးရောကြပြောနိုင်မှာ
ဟုတ်ကဲ့ကျွန်တော်ကအေးအေးရလို့ပြောလို့တော့မဟုတ်ပါဘူးတချို့လက်နဲ့ကင်အဖွဲ့အစည်းတွေကလူတွေဟာလက်နဲ့ကင်လုတ်ခက်ပြီးတော့သိချမ်းသာကြွယ်ဝတဲ့သူတွေပုံကိုရေးအကျိုးစီးပွားသူတွေရဲ့စီးပွားရေးလုပ်ငန်းတွေနဲ့လည်းဆက်နွယ်မှုရှိနေရပေါ်တယ်တော့အဲ့ဒီအတွက်ကြောင့်ဒီလက်နဲ့ကင်ဒီပခါဆက်လက်ရှိနေခြင်းဟာသူတို့အတွက်အကျိုးရှိရဆိုတဲ့သဘောမျိုးနဲ့သုံးသက်တဲ့လူတချို့လည်းရှိနေလို့ကျွန်တော်အဲ့ဒါကိုမေးရတာပါ။အဲ့ဒီကိစ္စတွေကသူတို့ဆွံ့လွတ်နိုင်မယ်ထင်ပါလား။လွယ်လွယ်မရရင်တော့ဒီလက်နက်ကင်ထားတဲ့လူတွေထိတ်တန့်ခေါင်းဆောင်မိုင်းတွေဟာလက်နက်နဲ့ဒီမိုကရေစီကိုတကယ်ပဲလဲကြလိမ့်မယ်ထင်ပါလား။သူတို့အကျိုးစီးပွားပုဂ္ဂိုလ်ရေးအကျိုးစီးပွားကိုထိခိုက်ခဲ့မယ်ဆိုရင်ဟုတ်ကဲ့အဲ့ဒါကတော
့လူငယ်တွေကိုတကယ်လို့ရှိနေလက်နက်ကိုတကယ်ဆွံ့လို့မရဆိုတော့သူတို့အပေါ်မှာမြင်ကြည့်ကြတယ်ဒီအစ်မဝေးခံတယ်လေအများကြီးပါတယ်ဒီတိုက်ပွဲတွေချင်းကြီးတကြီးတော့ဘောနော်သူတို့အဲ့ကောင်းနေတယ်သူတို့အဲ့အကျိုးရှိနေတယ်ဆိုဒီဝေးခံချက်တွေချင်းနေပါတယ်ဟောနော်ဘောနော်ဒါပေမဲ့ဒီကျမတို့ရဲ့မြန်မာနိုင်ငံကြီးဟာ2020လုံးလုံးကပြည်တွင်းစစ်နေဘောနော်တော်တော်လေးစိုက်ကြည့်တယ်တော်တော်လေးဆင်းရဲနေပါပြီအဲ့ဒီကြောင့်ကြောင့်ဒါတွေပြည်သူရဲ့အကျိုးကိုလိုလားတယ်တကယ်ကိုမြန်မာနိုင်ငံကောင်းစေခြင်းလဲဆိုလို့ကိုယ်တို့ရဲ့အတတ်တွေဆုံးလို့ရမယ်။ကိုတို့ပိုင်ဆိုင်ရှိသမျှတာကိုဒီမှာတော့ဆုံးလို့ရမယ်လို့မြင်ပါတယ်။ဒီမှာဒီမြန်မာနိုင်ငံကြီးတောင်ကျိုးတဲ့ဒီတိုင်းရင်းသားဒီစားဒီအပေါ်မှာဒီကြိုတင်မြင်းချင်းကိုအတွဲဆိုရင်တော့ကိုအတတ်တွေဆုံးရမယ်။ကိုတို့ပိုင်ဆိုင်ရှိနေလို့လည်းရောပါမရှိနေဆုံးရမယ်လို့ဒီမှာနေရတယ်ပြောချင်တယ်
ကျောင်းဆန္ဒရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြတာပါရှင
်။ကမ္ဘာနိုင်ငံအများပြားမှာပြန့်နှံ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်ဘောလုံးမွေးတွေအပါအဝင်လူစုလူဝေးပွဲလမ်းတစ်ပင်အခမ်းအနားတွေကိုရွှေ့ဆိုင်းပယ်ဖျက်ထားကြပါတယ်။မြမနိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်ထားတယ်လို့စစ်ဆေးတွေ့ရှိသူတဦးမှမရှိသေးပေမဲ့ဒီအန္တရာယ်ကနေလုံးဝကင်းလွတ်ပြီလို့ပြောနိုင်တာမဟုတ်သေးပါဘူး။ဒါကြောင့်သိမကြခင်ကာလမှာကြာရောက်တော်မဲ့တကြံရေကစားပွဲတွေကိုပုံမှန်အတိုင်းလုပ်တင်ပါသလားဒါမှမဟုတ်ပယ်ဖျက်တင်ပါသလားအခုလာမယ့်စနေနေ့ဒိုင်းရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဒိုင်းရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေနေ့အမီပို့ထားပေးပါကိုဆွေးနွေးခြင်းတော့ကိုစာနယ်ပဲဖြစ်ဖြစ်အတန်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို VOA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်VOA ဖုန်းနံပါတ်က1-2-3-2-3-2-9-9-9-4 email address က burmese@voanews.com facebook က voa burmese news ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ
။ကိုကြွကြွသိန်းစီစဉ်တင်ဆက်မဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပါတယ်။အခုတင်ဆက်မှာကလည်းလူမှုနဲ့ကျမရေးအစီအစဉ်မှာဒေါက်တာသန့်စောအပတ်စဉ်တင်ဆက်နေတာဖြစ်ပါတယ်ဒီတစ်ပတ်အတွက်အမျိုးသမီးတွေအဖြစ်များတဲ့တအိမ်ကောင်းကန်ဆာအကြောင်းပြောပြမှာပါတအိမ်ကောင်းကန်ဆာဘာကြောင့်ဖြစ်တယ်လဲဘလို့ကာကွယ်နိုင်တယ်လဲဆိုတာတွေကိုဒေါက်တာသန့်စောကလူထုနဲ့ကျမရေးအစီအစဉ်မှာတင်ဆက်ထားပါတယ်ရှင
်တကုန်နဲ့ဆလီနစ်ကြအရွယ်ကိုရောက်နေတဲ့အမျိုးသမီးတွေဟာတိမ်ကောင်းကင်ဆာရောဂါကာဝယ်ဆေးကိုထိုးနှံပေးထားဖို့လိုတယ်လို့ချက်ချင်းသူတွေကပြောကြပါတယ်။တိမ်ကောင်းကင်ဆာရောဂါဖြစ်တဲ့အမျိုးသမီးတွေရဲ့96ရာခိုင်နှုန်းဟာ Human Papilloma Virus လို့ခေါ်တဲ့လေယံကကျွန်ုပ်ပိုးကူးစက်ခံရတာနဲ့ဆက်စပ်မှုရှိနေတာပါ။လေယံကကျွန်ုပ်ပိုးကူးစက်ခံရဖို့အခွင့်အရေးမရှိသေးတဲ့အသက်9နှစ်ကနေ14နှစ်ကြားအမျိုးသမီးငယ်လေးတွေကိုတိမ်ကောင်းကင်ဆာရောဂါကာဝယ်ဆေးထိုးနှံကာဝယ်ပေးထားမယ်ဆိုရင်တိမ်ကောင်းကင်ဆာရောဂါဖြစ်မဲ့အမျိုးသမီးအရေအတွက်တိတိတသာကြာဆင်းသွားမှာဖြစ်တယ်လို့တာဖောက်မီးရဲ့အထူးကူဆရာဝန်ကြီးဖြစ်သူပမောက်ခဒေါက်တာတော်ရင်ဇော်ကပြောပါရယ်
အမျိုးသမီးတယောက်ကဆိုလို့ရှိရင်သူကအရွယ်ရောက်လာတယ်ကိုနှစ်နဲ့14နှစ်ကြားဆိုရင်တိမ်ငေါက်ကင်ဆာကိုကာကွယ်ဖို့ကင်ဆာကာကွယ်ဆေးတိမ်ငေါက်ကင်ဆာကာကွယ်ဆေးထိုးနှံအောင်ပါမယ
်လေငါချက်နှုတ်ဘူးကူးစက်ခံရနိုင်ခြေရှိတဲ့အမျိုးသမီးတွေမှာတိမ်ငေါက်ကင်ဆာရောဂါကာကွယ်ဆေးထိုးထားလို့ရတယ်ဆိုပေမဲ့အကျိုးရှိတဲ့လောက်မရှိဘဲဖြစ်နေတာပါ in our bibi don't you do me in it. Tengonga Sayoga, we say two dollar test saying, Tengonga Sayoga, Shimishigo, Soso Sisi, Tion, Tony the car, Santa Sisi Muri, Pilot, Tenelu, Pamaka, Dada Toyin, Sorapio Vale.
Ain't down Buduabi, Swing, at the Nessang Anikani, don't they jama view, you know, don't they jama sabi, Sisiva, Omanga, Yema, Ina Jari, Kalimuri, so you know, the Sangani Lagani, Sati Biro, don't need the car, Sisi will do a barre, Araro, Lisa Kunitiva. အဲ၄၉နှစ်နောက်ပိုင်းသွေးဆုံးသွားပြီဆိုလို့ရှိရင်တော့အနည်းဆုံးငါးနှစ်တခါတော့စစ်ဆေးဖို့တင့်တော်ပါတယ်ဒါကတော့ဟိုမသိမချင်းလောက်ရမယ်ကိစ္စဖြစ်ပါတယ်ဘာဖြစ်လို့ဆိုတော့ကျမတို့အနေနဲ့အခု၈၉နှစ်၉၀ကျော်အထိကိုတိတ်ငေါက်ကန်ဆက်ဖြစ်တာတွေတွေ့ရှိနေလို့ဖြစ်ပါတယ်
ကျွန်းတို့ပိုးကိုဆရာတို့ကာကွယ်ဆေးထိုးထားမယ်ဆိုရင်တင်ငေါင်းကင်ဆာဖြစ်ပါမှုအများကြီးရှော့ချနိုင်မှာဖြစ်ပါတယ်ဒုတိယတစ်ချက်ကတော့တင်ငေါင်းကင်ဆာနံပါတ်1ကာကွယ်လို့ရတဲ့မျိုးစားတွေမှာပါဝင်ပါတယ်တင်ငေါင်းကင်ဆာဖြစ်စေတော့တင်ငေါင်းကျွန်းတို့ပိုးကိုဆရာတို့ကာကွယ်ဆေးထိုးထားမယ်ဆိုရင်တင်ငေါင်းကင်ဆာဖြစ်ပါမှုအများကြီးရှော့ချနိုင်မှာဖြစ်ပါတယ်ဒုတိယတစ်ချက်
ွင့်ရေးတွေရှိနေတယ်လို့သိရပါတယ်။စောစောတိလေလွယ်လွယ်ကူကူကုသနိုင်လေဖြစ်ပြီးတိရနောက်ကျလာတာနဲ့အမျှကုသမှုနည်းလမ်းတွေဟာပိုပြီးရှုပ်ထွေးလာမှာပါ။တိုင်ကောင်းကစားရောကကာဝယ်ဆေးထိုးဖို့အချိန်မီသေးတဲ့အမျိုးသမီးတွေအနေနဲ့အခွင့်အရေးကိုလက်လွတ်မခံဘဲကာဝယ်ဆေးထိုးပြီးကာဝယ်ထားတယ်လို့ပညာရှင်တွေကတိုက်တွန်းအကြံပေးကြပါတယ်။2008ခုနှစ်ကထုတ်ပြန်ကြေညာထားတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ထုတ်ပြန်ကြေညာချက်မှာကမ္ဘာပေါ်မှာနှစ်စဉ်အမျိုးသမီး9သိန်းဟာတိုင်ကောင်းကင်ဆာရောဂါဖြစ်ပေါ်ခံစားနေကြရပြီးအဆိုပါအမျိုးသမီးတွေကမှအရေးအတွက်တစ်ဝက်ဟာတိုင်ကောင်းကင်ဆာရောဂါကြောင့်အသက်သေဆုံးနေရတယ်လို့ထုတ်ပြန်ကြေညာထားတာကိုတွေ့ရပါတယ်။အမျိုးသမီးတွေအနေနဲ့တိုင်ကောင်းကင်ဆာရောဂါမဖြစ်အောင်နဲ့တိုင်ကောင်းကင်ဆာရောဂါကြောင့်အသက်သေဆုံးမှုတွေမကြုံတွေ့ရအောင်ဘယ်လိုအချက်တွေကိုလိုက်နာလှုံ့ဆော်သိမ်းပါသလဲလို့မေးကြည့်တဲ့အခါပမောက္ခဒေါက်တာတော်ရင်ဇော်ကအခုလိုပြောပါတယ်။
ကျမအနေနဲ့တော့ကျမပေးချင်တဲ့ message ကတော့တိုင်ငေါကင်ဆာကာကွယ်လို့ရတဲ့ကင်ဆာရောဂါတစ်ခုဖြစ်တယ်။နောက်ပြီးတော့ကြိုတင်သိရှိနိုင်တဲ့နည်းလမ်းတွေရှိတဲ့အတွက်လည်းကြိုတင်သိရှိနိုင်တဲ့နည်းလမ်းတွေကိုအသုံးပြုပြီးတော့စစ်ဆေးဖို့လိုအပ်တယ်။အဲ့တော့ကင်ဆာရောဂါတော့ဘယ်သူမှမဖြစ်ချင်ဘူး။အဲ့တော့ကာကွယ်ရဆိုတာတော့ကိုယ့်နှစ်နဲ့ဆယ်လေးနှစ်ကြားမှာရှိတဲ့မိမိရဲ့သမီးတူမပေါ့နော်မြီးပေါ့အစရှိတဲ့ပြည်အမျိုးသမီးငယ်ရွယ်လေးတွေကိုဆေးထုတ်ပေးရမှာဖြစ်တယ်။ကာကွယ်ဆေးထုတ်ပေးရမှာဖြစ်တယ်။နောက်ပြီးတော့အိမ်အောင်တဲ့အမျိုးသမီးတွေကတော့သုံးနှစ်တခါဆန်းသက်စစ်ဆေးဖို့လိုအပ်ပါတယ်။ကြိုတင်ကာကွယ်လို့ရတဲ့နီးလန်းတွေကိုအသုံးပြုပြီးတော့ကင်ဆာရောဂါအဆင့်ကိုရောက်မသွားအောင်လို့တည်တည်ချာချာကုသပြုလုပ်ပေးနိုင်တဲ့ရောဂါတစ်ခုဖြစ်တဲ့အတွက်တိုင်ငေါကင်ဆာကြောက်စရာမလိုဘူးကာကွယ်လို့ရတယ်လို့ပြောချင်ပါတယ်။
တင်ကောင်းကင်ဆာရောဂါဖြစ်ပေါ်ခံစားနေရသူတွေရဲ့99ရာခိုင်နှုန်းဟာလေယံငါချက်နှုတ်ပိုကူးဆက်ခံရတာနဲ့ဆက်စပ်မှုရှိနေတာကြောင့်လေယံငါချက်နှုတ်ပိုကူးဆက်ခံရဖို့အခွင့်အရေးမရှိသေးတဲ့အမျိုးသမီးငယ်လေးတွေအနေနဲ့တင်ကောင်းကင်ဆာရောဂါကာဝယ်ဆေးကိုအချိန်မီထိုးနှံပြီးကာဝယ်ထားတဲ့အကြောင်းသတင်းပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တန်တော်ပ
ါဒေါက်တာတန်းစော်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်အခုတော့မဆုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားထောင်ကြရအောင်ပါကိုရိုနာဗိုင်းရပ်စ်ပိုးဆက်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့် Twitter Amazon စတဲ့နည်းပညာလုပ်ငန်းကြီးတွေကသူတို့ဝန်ထမ်းတွေကိုယုံမှမဟုတ်တော့ဘဲနဲ့အိမ်ကနေအလုပ်လုပ်ဖို့ညွှန်ကြားထားပါတယ်ဒီလိုယောဂါပိုးကြောင့်ဒီနည်းပညာလုပ်ငန်းတွေမှာဘလို့ထိခိုက်လာနေတယ်ဆိုတာကိုဘလော့ဂါတွေပြောသမျှအစီအစဉ်မှာမဆုမြတ်မွန်ကတင်ဆက်မှာပါကိုသားညူဦးကအကူအညီတင်ဆက်ထားပါတယ်ရှင
်ကိုရိုနာဗိုင်းရပ်စ်ပိုးကူးတဲ့ပြဿနာကနည်းပညာကုမ္ပဏီတွေရဲ့လုပ်ငန်းလည်ပတ်မှုအပိုင်းကိုပါထိခိုက်ကုန်ပြီကိုသားညူဦးရေ
ဟုတ်တယ်ဗျဒီကုမ္ပဏီတချို့ကဝန်ထမ်းတွေကိုရုံးတောင်မှမတက်ခိုင်းတော့ဘူးဖြစ်နိုင်လို့ရှိရင်အင်ကနေပဲအလုပ်လုပ်ကြဖို့ပြောထားပြီမို့လားမဆုမြတ်မောင
်ဆန်ဖရန်စစ္စကိုမြို့မှာခြေဆိုင်တဲ့ Twitter လူမှုကွန်ရက်ကုမ္ပဏီဆိုရင် မလာနှစ်ရက်နေတွေကစပြီးတော့ဒီကဘာလုံးမှာရှိနေတဲ့သူတို့ဝန်ထမ်းတွေကိုအိမ်ကနေအလုပ်လုပ်ဖို့တိုက်တွန်းတယ်လို့ကုမ္ပဏီ blog post မှာကြေညာချက်ထုတ်တယ်ရှင်။ COVID-19 ရောဂါဖြစ်တဲ့ဒီကိုရိုနာဗိုင်းရပ်စ်ကိုပြန့်နှံ့မှုကိုတားနိုင်ဖို့နဲ့ Twitter ပရိသတ်တွေကျန်းမာစေဖို့အစွမ်းကုန်ဆောင်ရွက်တာဖြစ်တယ်လို့ကြေညာချက်မှာပြောထားတယ်။ San Francisco မြို့ကနေပြီးတော့ -10 လောက်ပဲဝေးတဲ့ San Mateo မြို့အပါအဝင် California ပြည်နယ်တွေက Santa Clara မြို့ဆနိုမာမျိုးတွေမှာပါကိုရိုနာဗိုင်းရပ်စ်ပိုးကူးသူတွေရှိနေချိန်မှာအခုလိုမျိုး Twitter ကလှုပ်တာပါအမေရိကန်ပါအဝင်ဒီကဘာတဝမ်း Twitter ရုံးခွဲတွေမှာဝန်ထမ်းက 9,000 လောက်ရှိတယ
်ရုံးမှာလာပြီးတော့လှုပ်ဖို့လူရက်သူတွေအတွက်တော့အမေရိကန်ထဲမှာပဲရှိနေတဲ့ Twitter ရုံးတွေကိုတော့မပိတ်ပဲဖွင့်ထားမယ်ဖြစ်နိုင်တော့အင်္ဂါနေပဲလှုပ်လှုပ်ကြစီခြင်းနဲ့တဲ့ဒါပေမဲ့လည်းဟောင်ကောင်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာရှိနေတဲ့ Twitter ဝန်ထမ်းတွေအနေနဲ့တော့မဖြစ်မနေအင်္ဂါနေပဲလှုပ်လှုပ်ကြရမယ်တဲ့
အလုတ်ကိစ္စနဲ့ပတ်သက်တဲ့ခီးသွွာလာမှုတွေပွဲတက်တာတွေကိုလည်းရပ်ထားရမယ်လို့ Twitter ကကြေညာထားသေးတယ်ရှင်။အရန်အရေးကြီးတဲ့ကိစ္စမျိုးမဟုတ်လို့ရှိရင်ကုမ္ပဏီဝန်ထမ်းတွေခီးမထွက်ကြရဘူးလို့သတ်မှတ်တာ။ Twitter CEO Jack Dorsey တော့မှ Texas ပြည်နယ် Austin မြို့မှာအခုလာတဲ့လုံမဲ့ South by Southwest ပွဲကြီးတက်မဲ့အစီအစဉ်ဖြတ်လိုက်တယ်
။ Facebook ကုမ္ပဏီကလည်း South by Southwest ပွဲကြီးမှာဒီနှစ်မပါဘူးလို့ကြေညာထားတယ်မဟုတ်လားဗျ။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေလို့ခီးသွွာကန့်သတ်ချက်တွေလုပ်ထားကြတဲ့နည်းပညာကုမ္ပဏီကြီးတွေကလည်းမနေဘူး။အထူးသဖြင့် Google, Facebook, Apple စတဲ့ကုမ္ပဏီတွေဆိုလို့ရှိရင်တရုတ်နိုင်ငံကိုအလုံနဲ့ခီးသွွားတာအားလုံးကိုစိုင်းထားတယ်။ Google ကုမ္ပဏီဆိုရင်လောလောဆယ်အထိဂျပန်၊တောင်ကိုရီးယား၊အီရန်၊အီတလီနိုင်ငံတွေကိုပါသူတို့ဝန်ထမ်းတွေကိုမသွားဖို့ကန့်သတ်ထားတယ်။ Amazon ဆိုလည်းအလုပ်ကိစ္စမဖြစ်မနေသွားဖို့မလိုတဲ့ခီးကလွဲပြီးတော့လုပ်ငန်းအတွက်ခီးသွွားတာတွေအားလုံးကိုရပ်ထားတယ်ဗျ။
ဧပြီလကုန်အထိ Amazon ကုမ္ပဏီမှာဘယ်အဖွဲ့ဘယ်တီးမှခရီးသွားအစီအစဉ်မလုပ်ပါနဲ့လို့ကမ္ဘာတဝန်းလုပ်ငန်းလေပတ်ရေးပိုင်းတာဝန်ရှိတဲ့ဒီဥက္ကဋ္ဌ Dave Clark က Amazon ဝန်ထမ်းတွေစီကိုအီးမေးလ်ပို့တယ်။အခုပြောနေတဲ့နည်းပညာကုမ္ပဏီကြီးတွေဆိုတာကအမေရိကန်မှာရုံးစိုက်တာမှန်ပေမဲ့သူတို့လုပ်ငန်းတွေကကမ္ဘာအနှံ့နိုင်ငံဆုံးမှရှိနေတာ။အထူးသဖြင့်ဒီကုမ္ပဏီတော်တော်များများတရုတ်မှာရုံးခွဲတွေရှိကြတယ်လေ။တရုတ်နိုင်ငံထဲမှာဖွင့်ထားတဲ့ဆိုင်တွေရုံးတွေကိုယာယီပိတ်ထားတာရှိသလိုဝန်ထမ်းတွေကိုအိမ်ကနေအလုပ်လုပ်ဖို့ညွှန်ကြားထားကြတယ်။
နည်းပညာအခြေခံပစ္စည်းတွေအပါအဝင်ကုန်ပစ္စည်းအတော်များများကတရုတ်စေယုံတွေကနေပြီးတော့ထုတ်ကြတာမဟုတ်လို့ထုတ်လုပ်မှုဘိုင်းမှာလည်းအခက်တွေ့နေကြတယ်ဗျ။နည်းပညာလုပ်ငန်းတွေထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကြောင့်ကုန်ပစ္စည်းထုတ်လုပ်မှုဘိုင်းအဓိကထိခိုက်နေတဲ့ထဲမှာ Apple နဲ့ Microsoft တို့လည်းပါနေတယ်။ Apple ကုန်ပစ္စည်းလို့ရှိရင် iPhone အပါအဝင်သူ့ရဲ့ကုန်ပစ္စည်းတွေထုတ်လုပ်မှုဘိုင်းနဲ့မကဘူး။အရောင်းဘိုင်းမှာလည်းတရုတ်နိုင်ငံကိုအတော်လေးကိုအားထားနေရတာ။တရုတ်မှာပိုးကူးစက်ပြန့်နှံ့မှုအခြေအနေတော်တော်ဆိုးတဲ့ January လတုန်းကဆိုရင်တရုတ်တနိုင်ငံလုံးမှာရှိတဲ့ Apple အယောင်ဆိုင်42ဆိုင်လုံးကိုပိတ်ထားခဲ့ရတာလို့ကုမ္ပဏီရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။အခုထိလည်းပြန်ဖွင့်နိုင်သေးဖို့မရသေးပါဘူး
။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်ကုန်ပစ္စည်းအယောင်နဲ့ကုမ္ပဏီဝင်ငွေထိခိုက်နိုင်တယ်လို့ Apple ကုမ္ပဏီထုတ်ပြန်တဲ့ကြေညာချက်ထဲမှာအသိပေးတယ်ရှင်။ရှင်းရှင်းပြောရရင်တော့တရုတ်ကဆက်ယုံတွေပိတ်ထားခဲ့ရလို့ iPhone ထုတ်လုပ်မှုဘိုင်းကိုထိခိုက်နေလို့အယောင်ဘိုင်းမှာတက်ရောက်မှုရှိနိုင်တယ်လို့အသိပေးတာပဲ။အခုတရုတ်မှာဆက်ရောင်တချို့ဖြည်းဖြည်းချင်းပြန်လဲလဲပတ်နေပြီမဲ့ပုံမှန်အတိုင်းပြန်မဖြစ်သေးတော့ခံမှန်းထားတာထဲပစ္စည်းရှားပါးမှုတွေဖြစ်နိုင်နေဆိုတာကို Apple ကလူသိရှင်ကြားမပြောလို့မဖြစ်တော့ဘူးလေ
Microsoft ကုမ္ပဏီကလည်း Coronavirus ကြောင့်သူရဲ့ကုန်ပစ္စည်းအယောင်ထိခိုက်လို့ပထမ3လပတ်ဝင်ငွေနည်းမယ်လို့ထုတ်ပြန်ထားသေးတယ်လေအဓိက Hardware ထုတ်တဲ့ PC ကွန်ပျူတာလုပ်ငန်းပိုင်းမှာထိခိုက်မယ်လို့ခံမှန်းထားပါတယ် Windows Software ထုတ်လုပ်မှုတွေ Surface Tablet ကွန်ပျူတာတွေ Xbox Game Set ထုတ်လုပ်မှုတွေထိခိုက်မယ်လို့ပြောထားတာမြန်မာစံတော်တိုးတက်နေတဲ့ cloud လုပ်ငန်းကတော့ထိခိုက်မှာမဟုတ်ဘူးတဲ့အခုလိုမျိုး Microsoft တို့ Apple တို့လိုမျိုးကြီးတဲ့နည်းပညာကုမ္ပဏီကြီးတွေကဝင်ငွေထိခိုက်နိုင်တယ်လို့လူသိရှင်များထုတ်ပြန်တာကိုကြီးကြီးအဖြစ်တရုတ်ကဒီကွန်ပျူတာထုတ်လုပ်မှုအပေါ်မှာဘလောက်အားကိုးနေကြရလဲဆိုတာကိုတွက်နိုင်တယ်ဆိုပြီးတော့ကြွညင်သူတွေကထောက်ပြနေကြတယ်ဗျ
အခုတခါကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဖြစ်တဲ့ COVID-19 ရောဂါပြဿနာက2003ခုနှစ်တုန်းကဖြစ်ခဲ့တဲ့ SARS ရောဂါထက်ကိုစီးပွားရေးအပေါ်တက်ရောက်မှုကြီးနိုင်တယ်လို့ကုလသမဂ္ဂ OECD ကတော့တွက်တယ်ရှင်OECD ရဲ့စီးပွားရေးဆိုင်ရာအကြီးအကဲ Lawrence Boone ကဘာကြောင့်လဲဆိုတာအခုလိုရှင်းပြပါတယ်
။ Then the first thing that we should note is that China has become far more integrated in the world economy than it was.
ပထမဆုံးအားလုံးသတိပြုသင့်တဲ့အချက်ကကမ္ဘာစီးပွားရေးမှာတရုတ်ရဲ့ပါဝင်ဆက်နွယ်မှုဟာ SARS ရောဂါဖြစ်ခဲ့တဲ့2003ခုနှစ်တုန်းကထက်အများကြီးတသားတည်းရောရှက်နေတယ်ဆိုတဲ့အချက်ပါ။
တရုတ်ကုန်ထုတ်လုပ်မှုပိုင်းထိခိုက်နေတဲ့ကရက်ကကမ္ဘာတဝန်းသူ့ကိုအားကိုးနေကြရတဲ့ကုမ္ပဏီတွေအပြင်အာရှဒေသမှာတော်တော်လေးအထိနာတယ်လို့လည်း OECD ကပြောပါတယ်။သူပြောသလိုပဲဒီအမေရိကန်နည်းပညာကုမ္ပဏီတော်တော်များများဟာကုန်ထုတ်လုပ်မှုပိုင်းအတွက်တရုတ်ဆက်ယုံတွေကိုအားကိုးနေကြတာဆိုတာအခုကိုရိုနာဗိုင်းရပ်စ်ပိုးပြဿနာပေါ်လာတော့ပို့ပြီးတော့သိလာရတယ်ရှင်။ဒီပြဿနာကြောင့်ဘာစီလိုနာမှာနှစ်တိုင်းလုံနေကြကြိုးမဲ့ဆက်သွယ်ရေးကုန်စည်ပြပွဲကြီး Mobile World Congress ကိုဒီနှစ်ဖျက်လိုက်ရတယ်။နောက်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာနှစ်တိုင်းလုံတဲ့ကားပြပွဲကြီးကိုလည်းဖျက်ခဲ့ရတယ်ဒီပွဲကြီးနှစ်ခုလုံးကကမ္ဘာမှာတော့တော်တော်လေးကိုကြီးကျယ်တဲ့ပွဲကြီးတွေရှင့်
Facebook ကုမ္ပဏီကလည်းနှစ်တိုင်းလုပ်နေကြ F8 ညီလာခံကြီးကိုဖျက်ထားတယ်လေနှစ်တိုင်းနှစ်တိုင်း Facebook ကဘာအသစ်ဆန်းတွေလုပ်မယ်ဘာတွေစီစဉ်ထားလဲဆိုတာကိုကြော်ညာမိတ်ဆက်တဲ့ပွဲပြ Facebook ကိုခြေခံပြီးတော့ App ထုတ်လုပ်တဲ့ Developer တွေအတွက်အရေးကြီးတဲ့ပွဲလို့လည်းပြောလို့ရတယ် Video Game လုပ်ငန်းအတွက်အရေးကြီးတဲ့ Game Developers Conference ညီလာခံကိုလည်းဖျက်ထားသေးတယ
် April လကျလို့ရှိရင် California ပြည်နယ်မှာလုပ်မယ်လို့ Google ကစီစဉ်ထားတဲ့ညီလာခံတစ်ခုကိုလည်းဖျက်ထားသေးတယ်ရှင်နောက် Google Cloud နဲ့ပတ်သက်တဲ့Google Cloud Next နှစ်ပတ်လည်ညီလာခံကိုလည်းအပြင်မှာပွဲမလုပ်တော့ဘဲနဲ့ online ပေါ်မှာပဲပွဲကို live stream လုပ်မယ်လို့အစီအစဉ်ပြောင်းထားတယ်။အဲ့ဒီပွဲက San Francisco မှာ April လဆန်းပိုင်းလုပ်မှာ
။ဒီပွဲဆိုတော့ကလည်းအတော့ကိုကြီးကျယ်တဲ့ပွဲပြ။မနေ့ကလုပ်တဲ့ပွဲဆိုလို့ရှိရင်ပရိသတ်3000လောက်တက်တာမဟုတ်လားမဆိတ်မမ။အခုလိုပွဲကြီးတွေကိုဖျက်ရအစီအစဉ်ပြောင်းရတော့အနည်းနဲ့များတော့လုပ်ငန်းဆိုင်ရာထိခိုက်မှုတွေရှိပါတယ်။ပွဲတွေလုပ်တယ်ဆိုရင်နိုင်ငံတကာကလာကြတဲ့အတွက်အမြင်တွေဖလှယ်နိုင်တယ်။ကိုယ့်ရဲ့ဖန်တီးမှုတွေကိုအများသိအောင်မိတ်ဆက်နိုင်တယ်လေ။အခုတော့ဓာရီလုတ်ခွင့်မရကြတော့ဘူးပေါ့
အခုလိုမျိုးနှီးပညာကုမ္ပဏီကြီးတွေကကိုရိုနာဗိုင်းရပ်စ်ပိုးမပြတ်အောင်ကြိုးစားနေကြတဲ့အချိန်ထဲမှာဒီယောဂဘုံနဲ့ပတ်သက်ပြီးတော့သတင်းမှားဖြန့်နာတို့စီးပွားရေးအမြတ်ထုတ်တာတို့ကိုလည်းတိုက်ဖြတ်နေကြရသေးတယ်ကိုသားညုံရဲ့ Amazon Online ဈေးကွက်ကြီးပေါ်မှာဒီကိုရိုနာဗိုင်းရပ်စ်ပိုးကိုကာကွယ်နိုင်တယ်ကုသနိုင်တယ်ဆိုပြီးတော့ရောင်းနေတဲ့ပစ္စည်းပေါင်းတသန်းကျော်ကို Amazon ကဖယ်ရှားခဲ့ရတယ်လို့ Reuters သတင်းတစ်ခုမှဖော်ပြခဲ့တယ်နောက်ဒီယောဂနဲ့ဆက်ဆက်ပြီးတော့လူအဝယ်များတဲ့ပစ္စည်းတွေကိုမတန်တဆဈေးတင်ရောင်းတဲ့ပစ္စည်းပေါင်းထောင်နဲ့ချီကိုလည်း Amazon website ပေါ်ကနေဖယ်ရှားခဲ့ရတယ်တဲ့
Facebook ဆိုလည်းဒီ COVID-19 ယောဂပျောက်ပါတယ်ဆိုပြီးတော့တင်နေတဲ့ကြော်ညာတွေကိုလိုက်ပိတ်နေရတယ် Google ကတော့ Coronavirus 2 COVID-19 လို့နဲ့ပတ်သက်လို့ရှာသမျှကိုသက်ဆိုင်ရာတာဝန်ရှိတဲ့ website တွေစီသွားအောင်လမ်းညွှန်ပေးနေတယ်လေ
Coronavirus ပိုးပညာပေးဖို့အတွက်လူမှုကွန်ရက်တွေဘလောက်အရေးပါတယ်လဲဆိုလို့ရှိရင် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့မှအခုအသုံးများနေကြတဲ့ TikTok မှာအကောင့်ဖွင့်ထားရပြီမြန်မာနိုင်ငံအပါအဝင်ဒီလူငယ်တွေကြားမှာ TikTok ကတိတ်ပြီးတော့ရေပန်းစားနေတော့ Coronavirus ပိုးမကူအောင်လို့ဘလို့ကာကွယ်သင့်တယ်ဆိုတာကို WHO ရဲ့ TikTok အကောင့်ပေါ်ကနေပြီးတော့ video တွေနဲ့ပညာပေးနေတာလေအဲဒါကြောင့် TikTok အကောင့်ရှိတဲ့သူတွေအနေနဲ့ဒီယောဂနဲ့ပတ်သက်လို့ WHO ရဲ့အကြံပြုချက်တွေကို TikTok ပေါ်ကနေကြည့်နိုင်ကြပါလိမ့်ရှင်
မဆုမြတ်မွန်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပါရှင်။ကြာသပတေးနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်နားဆင်နေကြတာပါ။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပါရှင
်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကကမ္ဘာနဲ့ပြည်နယ်နဲ့ကာယရောဂါပြေကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပုံနှုန်းတွေမှာသတိပေးလိုက်ပြီးတဲ့နောက်အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းမကြာခင်နှစ်ပိုင်းအတွင်းနိုင်ငံကိုမင်ကွန်းပြောဖို့အစီအစဉ်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တက်တလော့ကျုံနေရတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖို့အစိုးရရဲ့လုပ်ပိုင်ခွင့်အာဏာကိုအပြည့်အဝအသုံးချဖို့ပြင်ဆင်ထားတဲ့အကြောင်းလဲသမ္မတထရန့်ကတွစ်တာလူမှုကွန်ရက်မှာပြောဆိုထားတာပါ။အမေရိကန်မှာပြီးခဲ့တဲ့လကတည်းကကူးစက်သူ15ယောက်တာရှိနေရကနေအခုခါ1100ကျော်တိရှိလာနေပေမဲ့မကြာခင်မှာကူးစက်သူတယောက်မှမကျန်အောင်ဖြည့်ရှင်းသွားမှာဖြစ်တဲ့ကြောင့်လဲသမ္မတထရန့်ကပြောထားပါဗျ။လက်တလုံးမှာတော့ပြည်နယ်ပေါင်း50နဲ့40လောက်မှာကူးစက်ခံရပြီးသေဆုံးသူ32ယောက်တိရှိနေရပါ။အမေရိကန်အမျိုးသားကူးစက်ရောဂါဌာနအကြီးအကဲဒေါက်တာအန်တိုနီဖောက်ချီကတော့အခြေအနေတွေပိုဆိုးလာနိုင်တယ်ဆိုပြီးသတိပေးထားပါဗျ။ဝိချူကကိုရိုနာဗိုင်းရပ်စ်ကူးစက်မှုကကမ္ဘာနဲ့ပြည်နယ်နဲ့ကာယရောဂါဖြစ်သမှတ်လိုက်သလိုအမေရိကန်ဆိုရကတုံ့ပြန်မှုတွေနှေးခွင်းနေတယ်လို့ယင်းနှီးမြှုပ်နှံသူတွေရှုမြင်နေချိန်မှာပဲအမေရိကန်စတော့ဈေးကွက်တွေမှာပုံထုံးတွေကလည်းကျဆင်းမှုတွေနဲ့လည်းထပ်မံကြုံတွေ့ခဲ့ရတာပါ။ UN နိုင်ငံဘက်ကမြို့တော်မြောက်ဘက်ကစစ်ကန်တစ်ခုကိုရော့ကက်တုံးနဲ့ပစ်ခတ်ခံခဲ့ရတဲ့အတွက်အမေရိကန်နှစ်ယောက်နဲ့ညွန်ပေါင်းတပ်ဖွဲ့ဝင်တူတည်ဆုံသွားပါတယ်။ဒါကြီးစစ်ကန်ကိုစစ်သွေးကြွတွေကထရက်ကားတစ်စင်းပေါ်ကနေရော့ကက်တွေနဲ့ပစ်ခတ်ခဲ့တာဖြစ်တဲ့အကြောင်းအမေရိကန်နဲ့ UN ဆွေးနွေးတာဝန်ရှိသူတွေကပြောဆိုခဲ့ကြတာဖြစ်ပါတယ်
။ကျေးဇူးပါကိုအောင်လွင်ဦးရေ။သတင်းချင်းချုပ်ကိုနားဆင်ခဲ့ကြတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ Darius Smith ပါရှင်။ကြာသပတေးနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.